ချမ်းလို့ဆိုပြီးတော့ရေတွေကခဲနေတဲ့အရာတိုက်တွေကတခါအကုန်ပိတ်ထားတာ။ဘာပြောကောင်းမလဲငပိချိုင်ဖွင့်လဲဖွင့်လိုက်ရောကိုနဲ့ကနေဘောကခတ္တိယအမျိုးသမီးတွေ။ဘာကြီးဝင်မင်းသမီးလေးတွေဟာလေ။စာရီတဲ့နှာခေါင်းပြီးပြီးတော့အကုန်လုံးနောက်ဆုံးနောက်ဆုံးသွားကြတယ်အနာမကအဖို့။အင်းခက်ပြီ။ဘာများဖြစ်ကြတယ်မသိပါဘူး။သောတိကတထေးရဲ့ပြတ်တာကိုဗိမ္မိတာရမင်းကြီးသွားတော့ကခေါင်းပေါင်းကိုဆွဲအချွတ်လိုက်ပါညောင်ကျုံးသူတတုလာကာရီမိတ်လဲသွားတယ်ဆိုတာကိုဇက်သေးဖတ်ရတယ်ခုတို့ငပိဆိုင်ဆွားဖွင့်လိုက်တာဗာကေဝေမင်းသမီးလေးတွေမိတ်မလဲတာကံကောင်းနံလိုက်တဲ့ဖြစ်ချင်းဟောက်ခက်သွားတာမဟုတ်လားကိုကကိုတော့မွှေးလို့သူတို့ကတော့နန်းလို့ဧရာနောက်နတ်တော်တော်ဝိရောမှာခြေသားလေးထောက်ထောက်နှာခေါင်းပိတ်ပြီးတော့လန့်လန့်ကြည့်တော့ဟောဒီချင်းသူတို့ကြည့်တာနေပါပဲအာနာစရာကောင်းလိုက်တာအာနာစရာကောင်းတာတဲ့သူတို့လေးတွေကိုယ်အတန်းကခွာသွားတာစိတ်ထဲမကြည်မနှက်ဖြစ်နေတယ်အမျိုးသမီးလေး3ယောက်အမျိုးသားလေး3ယောက်တာကေဝင်မင်းသမီးမင်းသားတွေဩဘုန်းကြီးနာနေနေကကနေနေတာသူတို့တွေခွာသွားကြတယ်မဖြစ်ဘူးမဖြစ်ဘူးဆိုတကားတွေဖွင့်အပြင်မဲ့ထွက်ပြီးတော့စွန်းစားရအေးလိုက်တဲ့ပြည့်ချင်းစားတော့သုံးဆောင်ပြီးတော့ရောက်တရရစကားပြောကြတယ်တကားပြောဆိုပြီးတော့မှကပ်ပြီးလို့ရွှေနန်းတော်ကြည့်ကျင်တယ်ပြတ်စမ်းပါဦးသုတော်ရဏမင်းရာကြီးဒီနန်းစုဆန်းသွားတဲ့နေရာသိတ္တကမင်းသားနဲ့ရသောရရတို့ဒီနန်းစုဆန်းတဲ့နေရာဘယ်နေရာတို့အဲ့ဒါကြည့်ကျင်လို့သွားရအောင်ကပ်ပြီးလို့မြို့ရဲ့အရှိမြောက်ရွံ့ရွံ့မှာဘုရားတို့ပရိသတ်သိရဲ့ဥယျာဉ်တစ်ခုအကျဲကျဲပဲသုသံကျိုးတွေကာထားတယ်အဲ့ဒီတဲ့ခြေကန်းနဲ့အပေါက်ကနေမောင်းပြီးတော့ဝင်သွားတော့ဟိုဘက်ဒီပဲအုတ်ခုံလူတရက်လောက်မြင်တယ်အုတ်ခုံနှစ်ခုံတွေ့တယ်ဒီအုတ်ခုံကတခြားမဟုတ်ဘူးတဲ့ကပိလောနန်းတော်ကြီးရဲ့အနောက်ဘက်ဂိတ်ပေါက်အနောက်ဘက်ဂိတ်ပေါက်ဆိုတော့ချက်ချင်းအမှတ်ရလိုက်တယ်ရှေ့တုန်းကရွှေနန်းတော်ဂိတ်ဆိုလို့ရှိတယ်တနတ်ကင်ဓာတ်တွေလှန်နေကင်တော့လက်နဲ့တွေတပြောင်းပြောင်းနဲ့စစ်သားတွေဒီနေရာစောင့်နေကြမှာကိုယ်တော့တကားမရှိတမ်းမရှိအဆောင်မရှိဝင်ကျင်တိုင်းဝင်ကိုရင်ကြီးတွေဝင်သွားကြအုတ်ခုံလေးတွေတထွာလောက်တမဲလို့မြေကြီးတွေကတူးထားတာတွေ့ရတယ်ဒီနေရာနန်းတော်ရာဖြစ်ကောင်းရဲ့ဒီနေရာဘာအဆောင်ဖြစ်ကောင်းရဲ့မှန်းပြီးတော့စိတ်တဲ့ကြည့်ရတာဘာမှတော့မသေးခွဲတော့ပါဘူးအကပိလို့ရွှေနန်းတော်ကြီးကြည့်ပြီးတော့ဘုန်းကြီးတို့ပရိသတ်ရဲ့စိတ်ထဲမှာဘာဖြစ်တုံးဆိုတော့ဘုရားရှင်ကိုရောနဲ့သံဃာရောနှစ်ပေါင်းနဲ့ကပိလို့ရွှေနန်းတော်ကြွတော်မူတော့ကသောတော်ရဏမင်းတရားထွက်ပြီးတော့ဘုရားရှင်ကိုရောမြတ်ကိုရံစကားပြောတယ်။ပါတော်နှကမ်းမကြီးတဲ့အိုးတူကြီးကင်ပြီးတော့မြိုတဲ့ဘယ်နဲ့ရလှည့်ပြီးတော့တောင်းနေရတာတော့မင်းသားဆိုတာခန်းကညာညာအဖေအိမ်လာပြီးတော့စာရင်းဖြစ်နိုင်သားရဲ့အဖေနန်းတော်လာမစားပါပဲနဲ့နှကမ်းမကြီးတဲ့အိုးတူကြီးနဲ့မြိုတဲ့လှည့်ပြီးတော့တောင်းနေတာမင်းမျိုးတို့ရဲ့ကျင့်သေးထိခိုက်လိုက်တာသုဒ္ဓနာမင်းရလက်မှတ်တဲ့ရန်စကားပြောတော့ဘုရားရှင်ကိုရောမြတ်ကဩတိတိနတ်သမီးစီယာဓမ္မသူစိတ္တစရိဓမ္မစာရိဒုက္ခသီတိအတ္တမိလောကေပရမိသာအစရှိတဲ့ဒေသနာဟောတော်မူတော့သုဒ္ဓနာမင်းရလက်မှတ်တဲ့သောတာပန်တည်ခဲ့တယ်လက်မှတ်တဲ့သောတာပန်တည်တဲ့ခမည်းတော်မင်းရကဘုရားမြတ်စွာဘုရားအဲ့ဒီတော့မှရွှေနန်းတော်ပင့်တော်မင်္ဂလာနှစ်ပေါင်းနဲ့ဘုရားမြတ်စွာကပိလို့ရွှေနှန်းကိုကြွတယ်ဘေလန်းကကြွပါလိမ့်မလဲစိတ်ထဲမှန်းပြီးတော့လောရတာမင်္ဂလာနှစ်ပေါင်းနဲ့ဘုရားရှင်ကိုရောမြတ်ရွှေနှန်းတို့ကြွတဲ့ရံတော်ရရာကလည်းသာတော်ရာဟုလာနဲ့အဆောင်တော်တွေကထွက်မကြူဘူးဘုရားကိုမန်ခမ်းနေတာဒီအမျိုးသမီးမန်ကြီးတယ်ငါကျေးဇူးတွေသိရင်မောင်တော်စီအဆောင်တော်အရောက်ကိုယ်တိုင်ကြွပြီးတော့ငါချီးမြှောက်လိမ့်မယ်တကားပိတ်တိတ်တိတ်နေတယ်ထွက်မလာဘူးဘယ်မလာဘူးသာပြောတာပြီးတော့ဘုရားကြည့်တော့ကြည့်ရှင်သေးတယ်သူကဇတင်းပေါက်ကလေးမပွန့်တပွန့်အသာလေးဖွင့်ပြီးတော့သားမိတယောက်ဘုရားချောင်းကြည့်ကြတာအဲ့ဒီပုံဘုန်းကြီးကစိတ်ထဲပေါ်လာတာကိုဗျာမိဂံဥဒ္ဒယဖန္တန်တိဘိမ္ဘာသာတ္ထုကာမိနိဒိဟပင်စရာတောထတဝအတ္တခိဘေမစေတ္တာလို့ရတော်ရရနဲ့သာရရဟုလားဘုရားကိုရောများရွှေနန်းတော်ပထမဆုံးကြွတဲ့အချိန်ယနေ့မှကလေးမပွန့်တပွန့်လေးထားပြီးတော့ချောင်းကြီးတဲ့ပုံလေးကိုပေါ်လာတော့အဲ့ဒီမှာဘုရားသံဃာနှစ်ပေါင်းနဲ့ဖူးရတာထက်ရတော်ရရနဲ့ရဟုလားတော့သာအမိဗေဒင်းမောက်ကပ ဘယ်လိုလဲဆိုတာလေးအဲ့ဒါလေးဖူးခြင်းစိတ်ကပူပေါက်သွားတယ်။မာဘိမတော်ဥသိရွှေလောရသောနန်းရွှေရဟုမဲ့သည်ဓာတုကာမိနိကပိနန်းသောဖြံမြန်ကြွဝင်ဘုရားရှင်ကိုဖူးမြင်လောသောစံတ။လောမင်းစွာအာကြီးလာသည့်ဖြစ်၍မိကလင်းလင်းမြန်မြန်ဖန်တတ်သည့်အိန္ဒြေရုပ်ဆောင်၏တီတံသာမနေ၌အောင်ရောင်ရောင်မှမှရွှေကိုတော့လှုပ်ရှားလျက် ဖျားကြွတဲ့ဖျားကြွတဲ့ဆိုတော့ရုပ်ရုပ်သေးသေးတလုံးတော်ဘောကကုန်းပြီးတော့အသာထကနက်ကရဖြစ်နေတယ်ခန္ဓာကိုယ်နဲ့ယုံပြီးတော့ထလိုက်တယ်။ဟာနန်ဒီအိန္ဒြေရုပ်ဆောင်ရဲ့တီတံသာမနေ၌အောင်ရောင်ရောင်မှမှရွှေကိုတော့လှုပ်ရှားလျက်ဩဋ္ဌာယလျှောက်စရာသလုံးမြရေနာတက်မှခန္ဓာတော်နှုံးလျက်တော်လဲအသာယုံ၍ကုန်ကထပြီးတော့ ဒီအပင်ရာတော်ရွှေချင်းသိယုတ်ထုလို့မှွန်းတင်ရောက်ရှင်ထိတ်တော့ပြရင်ပေါ့နိုင်မတရ။ထာတဝမပွင့်တပွင့်အသာဖွင့်ရခန့်သိရတ်တော်မူပြီးတော့သေးမစီတသာပုထုစဉ်တလေးအငွေမပြတာတွေ့ယူဖိချစ်ခင်သောစိတ်ဖြင့်အတကီကိုရောရုပ်ပုံရွှေကြည်မုံကို အာယုံတော်စူးစိုက်၍ဥဒိတ်ကဖူးမြော်လိုက်ရရှာလေတည်း။ဘုန်းကြီးတို့ရဲ့ဗုဒ္ဓနှုတ်တိကအဲ့ဒီလိုအာယုံယူလိုက်ပါတယ်။ဘုရားရှင်ကိုရောင်မြတ်ကပိလို့ရွှေနန်းတော်ကြွလာတဲ့တရားဟောတော့သုတ္တရဏမေတ္တရာသဂရာခံအဆင့်ကိုတက်တယ်မိရိတော်ဘောဓမီကသောတာပန်တည်ခဲ့တယ်ဘုရားရှင်ကိုရောင်မြတ်။ ရသောတရားထွက်မကြူဘူးသောတရားဟုလာလို့လည်းထွက်ပြီးတော့မလာဘူး။ဘုရားရှင်ကိုယ်တော်များသတင်းမေးတော့ရသောတရားကပြောလိုက်တဲ့ကျေးဇူးတွေပြည့်ရင်မောင်းတော်အဆောင်တော်ကိုယ်တိုင်ကြွလိမ့်မယ်ဆိုတော့ဘုရားရှင်ကိုယ်တော်များကခမီးတော်ကြီးကိုဒါပေကိန်ခိုင်းပြီးတော့ရသောတရားအဆောင်တော်ဘုရားကိုယ်တော်များကိုယ်တော်တိုင်ကြွပါတယ်ဒါပေမဲ့ခမီးတော်အဖေကြီးပါရတယ်နော်။ ဘုရားရှင်ကိုယ်တော်များရသောတရားရဲ့အဆောင်ကိုကြွတာအဖေကိုယ်တိုင်ပါရတယ်။အဖေကိုယ်တိုင်မပါလို့ဒီဖြင့်လူတယောက်ကိုခေါ်သွားရင်ခက်တယ်နော်ခက်ဘူးလားခက်တယ်လောကအဲ့ဒါတွေခက်နေတာဟုတ်လားမယ်ဘုရားကရသောတရားဆောင်သွားတဲ့ဗါတဲ့အမေစာမြပြစ်လိုက်ရင်ဘုရားတောင်မလွယ်ဘူးဟုတ်လားဘုရားဘုရားရှင်ကိုယ်တော်များဆောင်တော်ကြွတာက အဖေကြီးပါပေလို့သာအဖေကြီးမပါရင်စွဲချက်တွေလာခြင်းလာလိမ့်အောင်မယ်အဆောင်တော်ဘုရားကိုရောမြတ်ကြွသွားတော့ရသောတရားကဘုရားကြွလာပြီးဆိုပြည့်တွင်လာခြေပမိုးတော်နှစ်ဖက်မှာနဖူးတင်းခြေမျက်စီနဲ့ပဲလက်နဲ့နာနာတင်းနေဆိုအပါတရားနဖူးနဲ့တိုက်ပြီးတော့ငိုကြွေးတာဘုရားရဲ့ခြေပမိုးတော်မှာရသောတရားရဲ့မျက်ရည်တွေကဆူရွှဲသွားတာ
အဲ့ဒီနေရာမှာဘုရားရှင်ကိုရောင်မြတ်ကစန္ဒကိနေကြီးဇတ်တော်ကြီးဟောတော်မူတာဒီနေရာဖြစ်နိုင်ကောင်းရဲ့မှတ်ကြည့်ရတာဘုရားရှင်ကိုရောမြတ်နောက်တည့်ရွှေနန်းတော်ကြွလာခမီးတော်သုတ္တောဒနာမင်းနေရာကိုမဟာဓမ္မပါဠိဇတ်တော်ကြီးဟောတော်မူလို့အနာဂံတီးခဲ့တယ်ခမီးတော်မင်းနေရာအနာဂံတီးဓမ္မပါဠိဇတ်တော်ကြီးနာကြတာဒီနေရာဖြစ်နိုင်ကောင်းရဲ့မှတ်ကြည့်ရတာနော် နောက်တရားဘုရားရှင်ကိုရောင်သာရွှေနန်းတော်ကြွတော့ပါဖြစ်တော့နန္ဒမင်းသားတဲ့ဇနဗရကလျာဏီတို့လက်ထက်တဲ့နေ့ဘုရားမြတ်စွာကြွလာငါကြီးသဘိတ်ကင်ပြီးတော့ခဏလိုက်ခဲ့စံခေါ်သွားတာကြောင်းလဲကြရောသင်္ကန်းပပေးလိုက်တာငါကြီးမင်းသင်္ကန်းမဝတ်ရှင်ဘူးလားအိမ်ကလည်းမှားလိုက်တယ်ခမ်းမြန်မြန်ပြန်ခဲ့ပါမောင်းလို့ပါလိုက်သားကြောင်းရောက်တော့အဲ့ဒီအတန်ကြာကြာနေတော့ အခုကြီးဖရားလည်းပဲကြောက်ရတာကတမျိုးယူသိရတာကတဖုံးဆိုတော့ငန်းကြီးမေမင်္ဂဝတ်ပါလာကွာဆိုတော့ဘာပြောတယ်အောက်မေတော့ရပါတယ်ဖရားတဲ့ရရင်ဝဲဆိုတော့ပြီးရောအဲ့ဒါမများတော့နောက်ဘုရားမြတ်စွာနန်းတော်တွေကြွယာဟုလာမင်းသားကအမွေတောင်းကဲအမွေပြေးမယ်ကြောက်လိုက်ကြောက်လဲကြရောသင်္ကန်းဝတ်ပေးလိုက်ကြောက်ရာဟုလာရောဘာရောနန္ဒမင်းသားရောကုန်တော့သုတ္တောဒနာမင်းရရဲ့ရင်နှစ်သီးချာတွေကုန်သွားတယ် အဲ့ဒီနိရောဓာယုံကြောင်းကြီးလေကြည့်ကြည့်လိုက်တာရာဟုလမင်းသားတို့နန္ဒမင်းသားတို့ရှင်ပြုတဲ့ရဟန်းခန်းတဲ့နိရောဓာယုံဟာပဲနေရာတော့ကပိလောရွှေမြို့တော်ရဲ့အရှိမျက်နှာသုံးမိလောက်ပါဝေးတဲ့နေရာမှာသွားကြအောင်ဆိုနိရောဓာယုံကြောင်း ये गाने मांग भी रहा तो कालांगा मशी को मोन्यें दो जी ने ले को जी खाने रहा दे बन ये ये गाय या भी रहा पंजी रो चीजें शॉप जा चीजें शॉप भी रहा तो ज्वाली खा दे दिली देखो ऐरी ने आ ट्वीट तो आधे इंग्लिश ट्वीट रहा गुने का जो दूर बे मैं चीची दी बे ऐरी युवागले बे इंग्लिश गले खा को को गारे पे ने निदारी जवान ली निदारी डले ने निदारी म्याजी दू जा एक हम बोले इंग्लिश का को को भूबे ने का सही था भूबी ने का डोलों डोलों दी ने ने रारी मो ऐ इधे ये काउन नो मा निबोगा बाला रे बिलेशन सियाली दिया का ऐ इंग को को के डोलों जाने दे भूबी ने तू का तो आखुला बालो बोले लो सुरो अच्छा भैया रो इंडिया खेल से दिया रो मंगबी ने भूबी बे जुए याशी रे कई खू खू सियाली जेत लो ता खू भूबी ने खुला उदी रेखु भौजी का डोदे है दुनिया में बीरे बीसी खमिया रो वेन खु डोरो जा आवाज़े ने उमे अभी डंबो बीले था बोले खुले बी जो बैसां बी रो ऐडी गरमारी का बैसां दबिया में बी बेलो मा बीलो मया अभी लो बैसां में युगा रोनो मिज रो दुरु युआ का छोसां ने बेदे बेंगा बेदी बसुवे साजा बैसां में युया भूरे हाँ ऐडी लुले सुयो दिया चेंसिया जी भौजी का डोदे खु खु था का खु लो ब्यो लाइ दे बुद्धि रे कोई ने डबल लग यार है ये काम अटेंशन वाला इंडिया के यूज़ हैं तो मुंडा बंजा मार बुद्धि को ने है ना ऐ ऐ लोग आप फूजी दिया डले ने नहीं रहा उन्हें का संजी ओम है अदर शेष लोग जी ने फूजी पास संजी डों सुरो ये सब यार दया हो रहा पाली पाता ने हो रे दी फूजी दी पाली जगा जा� नैने संजी में सूर कलाभुजी पुजी का मेची दे तले ने नी दे पुजी रे उपास्कालो लां ओले दा पुजी मोची दे पाली वे कलराने डोले दा चेमची ने नो रे उपास्कालो सुरो मोची दे इतो किवा दूरे निग्रो दो जिगा ने निजोरा यू बला वही रों सुरो कुडो आगे चली बंदे ने चेम्या बेगा लारों में होनी जी बिलो चेम्या बेगा लारों सुरो अबमारा जो आकामला तीवा जो आकामला इंडिया जो आकामला निबोआ जो आकामला यूरिया जो आकामला भैया जो आकामला लो सिंसारो ए निबोआ जो रावे कामरे सुविरो हाँ निपाला रहता तो आगे चामी उपास का ना निबोआ का लारावे निबोआ सुलो दुरुगा अम्यूसा द्वारा ऐडी रोमा वंदा लो जीली बाली तो बाउ बान्याने हलो बाबू इडो कीवा दूरी निग्रोरो निजोरा यूं ब्ला वीरो ठोका दूरी बंदी निजोई राज्य सुना तो इमा वी बाबू रे ठोका दूरी बंदी सुना नैने बे वी रे को ऐडी रो सी जे जोरो बियो द्वारे ओ म्यासा फया सगारोडी हा दीने या नैने बाबा रो चंदी रे लूंगे भाई दीजगा मजो डाबी में लूजी भाई बियो डाब दीरा ताने तयाम्या जाओ मलाजुरे देगा जी बाबा दा गोगे रोंगलो सगा बाजाना तयाम चमू ऐडी वाली माँ होइलो ब्रीडा बादा जाये नो सगा वे जाने तया जाने रा होइलो ब्रीडा भ्याबंदू भ्याबंदा बाली सगा रो मब्योडा भूनो तया रो अभिषिये कभी लवोटे बारे लो बियो निरा ऐरा हाँला को बाबा अया डबोंगो मंबीरो लाजी ना कुल थे जंगली दे दादना निया मब्यांजी ने ना बुढ़ा ये फारमुया लोग मनीगा दादना बुढ़ा ये जादी बदीदानी युया कबीलोगा दादना ब्यांगवा भी मिशिरो निया ब्यांगवा भी दे दादना निया ब्यांगे भाभी मब्यामुला दादना निया ब्यांगना भेजा उड़ंसुरा भमाभी अभी ओवा को लेटे जाओ लेटे दादना गाँव गाँव ठेंग ये ब्यांगे ओमे होगला कहाँ को लेटे का बे मा मशीन में ब्यांग जाओ दीचा ठेठा दीरा कभी लो श्रीमियो रोज़ चीनी का दिया तेंशी भारे निजो डाजू जाऊंगा भोजी तो आजा जो ब्यांग मेरा मोन्यें रोजी मोन्यें मेरे सही डरे अखें जबारी सही डरे अखें ใส่ขึ้นนี่ญาติพี่รอตัวนี่แหละจะเฉลาะก่อนนี่โจดายงสุดเนี่ยไอ้กลางอภูจีญญ์จ้ะเนี่ยอะเดตั้วหลุยောက်จ๋ายอกยอกดอบ่ตุ้ยอ่ะเล่นเป็นขัดเจเจเนี่ยแชมเปี้ยนจี้ตะคู่ตะบอมิวตุ้ยอ่ะเลย ဥယျာဉ်ပြည်ကြီးတစ်ခုလို့တွေ့ရတယ်။အလဲကောင်းမှာရေကန်ကြီးတစ်ခုတွေ့ရတယ်။ရေကန်ရဲ့ကံပောင်ရိုးမှာအုတ်ခဲအကျိုးပိတ်တွေတော်များများတွေ့တယ်။ဒါနိရောဓယုံပဲဆိုတော့ဘုရားတော်ပရိသတ်များငိုခြင်းစိတ်တောင်ပေါက်သွားတယ်။ဘုရားရှင်ကိုယ်တော်မြတ်သံဃာတော်2000နဲ့ကပိလောကြွားတော်မူတော်ကနိရောဓယုံမှာတဲခိုးတော်မူခဲ့တယ်။သမီးတော်သုတ္တရဏမင်းရဲ့မိရုတော်ဂေါတမီတို့ကသာကိဝင်မင်းသားရဲ့မင်းသမီးတွေဥဆောင်တော်ဗျာမြတ်စွာထွက်ကြုံလို့နေကြောဒါယုံမဧခံပါတဲ့နေရာထိုင်ခင်းပေးပါတဲ့ဗျာရှင်ကိုယ်တော်မြတ်ကဗုဒ္ဓဝေဒနာတော်ကြီးဟောဒီနေကြောဒါယုံမဟောတော်မူခဲ့တယ်။ကောင်းခင်မှာယရဏဇိညာကြီးဖန်ဆင်းပြီးတော့ဗုဒ္ဓဝေဒနာတော်ကြီးနေကြောဒါယုံမဟောတော့ဘုဒ္ဓဝေတရားတော်ရဲ့ဤကုန်းမှာပောက်ခရဝတ္တမိုးတဲ့ကြာတော်တဲ့ရွာသလိုမိုးကြီးတိတ္တသာရွာသုံးခဲ့တာဟောဒီနေကြောဒါယုံဥယင်ဖြစ်တယ်။ဘုဒ္ဓဝေဇတ်တော်ကြီးဟောခဲ့တာနေကြောဒါယုံခမည်းတော်သုတော်ရဏမင်းတရားနဲ့ဆွေတော်မျိုးတော်တွေနဲ့ဘုရားမြတ်စွာနဲ့ပြန်လည်ဆုံတွေ့တာနေကြောဒါယုံဆွေတော်ရှင်သောမျိုးတော်ကောင်းတွေနဲ့ဘုရားမြတ်စွာပြန်လည်ဆုံတွေ့တဲ့ကဆုံလာပြီနေဟာနေကြောဒါယုံရာဟုလမင်းသားရှင်ပြုတာနေကြောဒါယုံနန္ဒမင်းသားယဟန်ဝတ္တာနေကြောဒါယုံဒါကြောင့်နေကြောဒါယုံဖူးရအောင်ဆိုဖူးလိုက်တော့ဥယျံပြည့်တစ်ခုနဲ့ရေကန်ကြီးတွေ့ရတယ်။ကာမောင်ယုံမှကြည့်လိုက်တော့အာသောကမင်းတရားစိုက်ထူထားခဲ့တဲ့ကြောက်စာတိုင်ကြီးရှိပါတယ်။အဲဒီကြောက်စာတိုင်ကြီးကလည်းခါးကနေတပိုင်းကျိုးပြီးတော့ရေထဲမှာတပိုင်းကုန်းပေါ်မှာထောင်ရတာတပိုင်းဒီလိုပြည့်နေတယ်အဲ့ဒီကြောက်စာတိုင်းကြီးရေတဲ့တပိုင်းကြနေတာကိုသီသီချာချာကြည့်လိုက်တော့အပေါ်ပိုင်းကပြောင်းပြီးတော့ဖွင့်နေတာပဲအောက်ပိုင်းကရင်းကြီးတွေတက်လို့ဗမာပြည်သားဆိုရင်တော့ဒီလိုကြောက်စာတိုင်းမျိုးဟာရွှေတဝန်းဝန်းဖြစ်နေမယ်ထင်တာပဲဒါနဲ့မောမောပါမရှိတော့အဲ့ဒီရေကံကမ္ဘာမှာထိုင်ကမ္ဘာထိုင်ပြီးတော့ယခုနေ့ကဖြစ်ရတဲ့အာယုန်ယူလို့ဗုဒ္ဓနုတိကမ္မတန်စည်းမြတော်တော်လေးမောတာနဲ့ gain ရေတော့အောင်မယ်ဆိုကန်သေးကရေကိုလက်ခုံနဲ့နှစ်ခုံလောက်ခတ်ပြီးတော့ဘုံကြီးတောက်တာအမော့ကိုပြေးလို့စိတ်တက်ချမ်းပါတယ်ပေါခရဝောသမိုးရွာတုန်းကရေတွေခါဓာရီနေမှာပဲမခံသေးဘူးပေါ့လေအဲ့ဒါနဲ့ရေခတ်တောက်တုန်းယုရိယကဘုံကြီးတွေနဲ့အတူတူလိုက်လာတဲ့ကပိယဒဂါလေးသူ့နာမည်ကဝမ်ချိုင်လို့ခေါ်တယ်ဗမာလူကောင်းကောင်းပြောတတ်တယ်ဟေးဝမ်ချိုင်ငါတော့အမောပြီကွာပေါခရဝဒမိုးရီကိုတောက်ပြီးပြီကွာမင်းတောက်ဆမ်းပါဦးဆိုတော့အဲ့ဒီတကလေးကဟိုကြည့်ဒီကြည့်နဲ့ဘာပြောတယ်အောင်မလို့ဆရာတော်ရေတောက်လာတာတော်တော်ကောင်းတယ်လားဟာကောင်းတယ်ကွာအမောပြီသွားတယ်ကောင်းရောပေါ့ဆရာတော်တော့ဟိုအရှိပေကန်လှမ်းကြည့်စမ်းပါဦးနဲ့ကန်ကြီးရဲ့အရှိပေကန်ဘုန်းကြီးကသူပြောတာနဲ့လှမ်းကြည့်လိုက်တော့အောင်မမင်းအဲ့ဒီကြတော့မှရေအန်ထုတ်ချင်စီပေါက်သွားတယ်ကလမနှစ်ယောက်အဝိရှောနေကြတယ်ဟုတ်လားမဲသဲနေတာပဲကလမနှစ်ယောက်အဝိရှောနေကြတာ။ကံရဲ့အရှိပဲဘုန်းကြီးတို့ကအနောက်ဘက်ကတောက်ကြတာ။ဩယေဒနာဆိုတာဟာယေဒနာရဲ့တန်ဖိုးကိုနားလည်တဲ့လူရဲ့လက်ထဲရောက်မှတန်ဖိုးရှိတာကိုဗျ။ယေဒနာရဲ့တန်ဖိုးနားမလည်တဲ့လူရဲ့လက်ထဲရောက်နေရင်ကြောက်စိမ့်တုံးကြီးတောင်တခါတခါချိန်နှင်းကုန်ဖြစ်ဘူးတဲ့နော်။ဒါကြောင့်မို့လို့လုံမဏီတို့ခုနကကပိလဝတ်တို့နိရောဓယုံတို့ဆိုတာဗုဒ္ဓဘာသာသူတော်စင်ဒီအတွေ့တော်ယရဏအနေနဲ့အထွတ်အမြတ်ထားတဲ့နေရာတွေပါပဲသို့သောသာသနာမကြီးညိုတဲ့ပုဂ္ဂိုလ်ရဲ့လက်ထဲမှာလည်းအဲ့ဒါတွေကဥကျန်းခွဲလောက်တော့မှတန်ဖိုးမရှိတာတွေဖြစ်နေခဲ့တယ်အနိစ္စဝတ္တသင်္ခါရဥပါဒဝယဓမ္မိနောအနိစ္စသဘသင်္ခါရဥပါဒဝယဓမ္မိနောဩဘိစီတဝါနိရောဇန္တိတိသံဥပသမောဒုက္ခောဘာဝသင်္ခါရလုံးစုံသောသင်္ခါရတရားတို့သည်အနိစ္စဝတ္တံမြဲသောသဘောမရှိကြလေကုန်သောတကားပြည့်စည်ခြင်းသာလည်းရှိကြလေကုန်၏ဩဘာဒဝယဓမ္မိနောဖြစ်ပေါ်ပြီးလျက်ပြည့်စည်ခြင်းရှိကြလေကုန်၏ဖြစ်ပေါ်ပြီးလျက်ပြည့်စည်ခြင်းသဘောအတိဖြစ်၍နေကြလေကုန်၏ဩဘိစီတောဖြစ်ပေါ်ကြကုန်ပြည့်လျင်ဤရောဇံတီကွယ်ပြောက်ခြုံကြီးယုံသိင်းကြီးသွားကြလေကုန်၏တနေ့တော့အကုန်လုံးပြောက်ပါပဲဘုရားတို့ပရိသတ်စိတ်သာချထားတနေ့ကြရင်တဲ့သာသနာမှတ်တိုင်းဒီရောသာသနာအထိတ်မှတ်ဒီရောသာသနာအဆောက်အုံတို့ရောသာသနာတော်ကြီးရောအကုန်လုံးတစက်မှမကြအောင်ပြောက်ရမယ်ဆိုတာကတော့ပရိသတ်ပြီးတာပဲသင်္ခါရဓမ္မဆိုတာမပြောက်ပဲဖြစ်ပါလေ ရိမတိယဘုရားကိုတော်မြတ်မပွင့်မီတဲ့ဘောဓမဘုရားသာသနာဟာပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်နဲ့အကုန်လုံးပြတ်သွားရမယ်ရှိရှိကပွင့်ပြီးကြတဲ့ဘုရားတွေရဲ့သာသနာနဲ့အထိတ်မှတ်ဒီအခုရှိများရှိသေးလို့လားကာကုသန္တာကောင်းတဲ့ကမန္တာကသဗ္ဗတဲ့အဲ့ဒီဘုရားလေးစုနဲ့ပတ်သက်တဲ့အထိတ်မှတ်ဒီဘာတွေများရှိသေးတော့ဘာမှမရှိဘူးအဲ့ဒီဘုရားတွေရဲ့သာသနာအကုန်ကွယ်ပြီးမှဘောဓမဘုရားကပွင့်ရတာဘောဓမဘုရားသာသနာကွယ်ပြီးမှသာလေအရိမိတ္တဘုရားသာသနာလာမှာဟုတ်ဘူးလားဒါကြောင့်ဘုရားနှစ်စုတစ်ပြိုင်နဲ့ပွင့်ရူးထုံးဆံမရှိပါဘူးဘုရားနှစ်စုပြိုင်ပြီးတော့မပွင့်တဲ့အတွက်ကြောင့်နောက်ဘုရားပွင့်ဖို့ရန်ရှင်ဘုရားသာသနာကကွယ်ပေးရမယ်တဲ့ဓမ္မတာကြီးပဲအဲ့ဒီဓမ္မတာသဘောသင်္ခါရသဘောကိုသဘောကျနှလုံးသွင်းပြီးတော့ဒေါမနကဝေဒနာကိုပယ်ရှားရမှာဟုတ်လားဒါကြောင့်ဥပ္ပေသိတော်ဖြစ်ပေါ်ကြကုန်ပြည်လင်ဒီလိုဇန်ဒီကွယ်ပြောက်ချုပ်ကြီးရုပ်သိမ့်ကြလေကောင်းဤဒေသာတို့ဖြင့်ရှင်းပြချင်းမြေနေစေနေသောသင်္ခါရတရားတို့ဤဝိပသံမောကြီးရာချုပ်ရာငြိမ့်ချုပ်ရာဖြစ်သောနိဗ္ဗာန်တိကဒုက္ခလွန်အလွန်ချမ်းသာလှပါပြီတော့သည်တကားအနန္တငါဘုရားယထံတော်ဘာ၌ခါစားအလိမ္မာအိုကြီးဘောအနန္တဣဓာဤလုံမဏိခောဥယျံတော်မှာတတကရောတတကရခောတွင်ငါဘုရားရှင်ဤဇာတော်မွေးဖွားတော်မူခဲ့လေပြီဣတိပိဤသို့ရည်ရွယ်၍လည်းပဲတတသာသရာတရားနှင့်ပြည့်စုံသောကုလဗုဒ္ဓသာမျိုးကောင်းသာမျိုးကောင်းတွင်ပေါင်းသူတော်ကောင်းတို့အတွေ့ဓသနိယံမပြတ်မပြတ်ဖူးမြော်ဒိတ်ပါပေသောသာဝေဇနီယံဖူးလိုက်မယ်ဆိုရင်ကုသိုလ်တရားဖြစ်ပွားနိုင်သောဌာနံဌာနတခုဟူ၍သာလျှင်တထဘံကောင်းစွာမသွေမှတ်ထိုက်ပါပြီတော့သတည်းဤတရားကိုဘုန်းကြီးတို့ရွေးချယ်ပြီးတော့ဟောတာဟာလေသာသနာ၏အခြေအနေကိုဘုန်းကြီးတို့ဦးစားပေးဖော်ပြခြင်းလို့ပါပဲဟုတ်လားသာသနာပြုကြတဲ့တရားဓမ္မပေါ်သူတော်ကောင်းတို့အတွဲသာသနာ၏ကိုဘယ်လိုတို့ဆောင်ရွက်သင့်တယ်ဆိုတာကိုစဉ်းစားဖို့အခြေခံရသောအောင်ဒါတွေကိုဘုန်းကြီးတို့ထည့်ပြီးတော့ပြောပါတယ်ကိုင်းဇာတဌာနပြီးလိုက်ကြပါတော့ဗျာဒါကကိုပြီးခြင်းလို့အတင်းပြီးလိုက်တာမပြီးသေးဘူးဆိုမွေးဖွားတဲ့နေရာတစ်ခုတည်းကိုပဲမိုးလင်းအောင်ပြောလဲပြီးမှာမဟုတ်မပြီးတဲ့အတူတူပြီးပဲပြီးလိုက်ကြဆိုဟုတ်လား gain နောက်တစ်ခုပါတဲ့တော့ဘာမှမမပြောရသေးပဲမေးလို့ပဲရပါဒီတဏ္ဍာတတ္တကတောအနုတ္တရံသမ္မာသံဗောဓိပိသံဗုဒ္ဓောတိအာနန္ဒတတ္တကကုလဗုဒ္ဓသာဓတနိယံသံဝေဇနိယံဌာနံအာနန္ဒငါဘုရားယတနောဘာနာယိခါစားလိမ္မာအိုကြီးဘောအာနန္ဒဣဒာဤဘောဓိပင်ဆိုသောအယတေသနှင့်ဘောဓိဌာန၌တထာဂတောတတ္တကရောကိုတွင်ငါဘုရားရှင်ကိုတော်မြတ်သည့်အနုတ္တရတုမရှိမြတ်စွာသောဘောဓိရတ္တမဉ္စံသဗ္ဗညုတဉ္ဏတော်ကြီးကိုပိသံဗုဒ္ဓောကောင်းစွာထင်ထင်ထိုးထွင်းသိမြင်တော်မူခဲ့လေပြီဣတိပိဤသောရည်ရွယ်၍လည်းပဲဗဒ္ဒံသာသနာတရားနှင့်ပြည့်စုံသောကုလဗုဒ္ဓသာမျိုးကောင်းသာမျိုးကောင်းသည်ပေါင်းသူတော်ကောင်းတို့အတွေ့ကသနိယံဖူးမြော်တိုက်ပါပေသောသံဝေဇနိယံကုသိုလ်တရားဖြစ်ပွားနိုင်သောဌာနဌာနတခုဟူ၍တထဘံကောင်းစွာမသွေမှတ်ထိုက်ပါပေသတည်းဒုတိယဒသနိယဌာနဒုတိယသံဝေဇနိယဌာနဆိုတာကဘောဓိဌာနလို့မှတ်ရမယ်ဗါရဲတော့ဘောဓိဌာနဆိုတာကဘောဓိပင်ပေါက်တဲ့နေရာဘယ်နေရာဘောဓိပင်ကဘယ်နေရာပေါက်သိတော့ဘီဟာနဲ့ခြေလုံးကခေါ်ဆိုရင်တော့မကဒတိုင်းမကဒတိုင်းမှာဂယံလို့ခေါ်တဲ့မြစ်တစ်ခုရှိပါတယ်ဂယာဆိုတာမြစ်ရဲ့နာမည်ဟိန္ဒူလူမျိုးတွေအထွတ်အမြတ်ထားတဲ့မြစ်တစ်ခု။ဘာဖြစ်လို့ဒီမြစ်ကိုအမြတ်ထားတော့ဆိုတော့ Hindu lumiu di magang le dusre di go loke mitamya. Eri gaya mide simiro ye zinglai me, ye chulai me, so yin. Toro ye angkudu anye jiri akolong tanshine re gaya mide. Eri gaya mide ma Hindu di kare piadula so yin. Mane lena ilo tata simiro eri de kudolong chubiro ye zingya re Hindu sadhu di pongi di bo. ပါလုတ်တာလဲကိလေသာရေမျောတာတဲ့။အောင်းမယ်ရေစိန်လို့ကိလေသာကုန်တဲ့။ရေစိန်လို့ကိလေသာကုန်ဆိုရင်မြစ်ထဲကငါးတွေကြာငါးအဲ။ဟဲ့ရဟန္တာတော်ဖြစ်ဖို့ကောင်း။အဲဒီကယာမြစ်တဲ့မှာစိတ်ပြီးတော့ရေစိန်ကြတဲ့ဟိန္ဒူစာဓုတွေ။ကယာမြစ်မှာလည်းရှိပါတယ်။ယမုနာမြစ်မှာလည်းရှိပါတယ်။အဂရာမြို့ကိုဘုန်းကြီးတို့ရောက်တော့ယမုနာမြစ်ရေစိန်နဲ့ကလားတွေကြိုက်တွေ့ကြတယ်။ ဘာရဏတိရောက်တော့လဲပဲခင်းကမြင့်တဲ့မှာရေစိမ့်တဲ့စာဓုတွေအများကြီးတွေ့ခဲ့ပါတော့သူတို့ရေချိုးပွဲနဲ့ဘုန်းကြီးတို့ရောက်တဲ့အခိုင်နဲ့သွားတိုက်ဆိုင်နေတာစိတ်ပြေလုံးလို့နည်းနည်းပဲအကိခတ်ပါတယ်အနားသွားပြီးတော့မကြည့်ခဲ့ပါဘူးအဲ့ဒီတဲ့သူလူချာချာလှုပ်တဲ့လူတွေကရှိပါသေးတယ်မြင့်တဲ့ဆင်းပြီးတော့ရေစိမ့်နေထွက်လာတော့မတ်တက်ရပြီးတော့မျက်စိမမိတ်တော့မျက်စိနဲ့နေကိုကြည့်ပြီးတ ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ် တိကောင်းစွာဖြစ်တယ်ဆိုပြီးတော့သူတို့ကသမာဓိယူကြတာအဲ့လိုရှင်းနေတဲ့ပေါင်းမြန်မာမတ်တရတချို့လည်းကြောက်တုံးမှာမတ်တရနေမော့ကြည့်ပြီးတော့ရှင်းနေတဲ့ပုဂ္ဂိုလ်ကြီးတွေညကြဆင်းပြီးတော့ရေစင်းလဲကြပြောင်းနေကြနေမော့ပြီးတော့ကြည့်နေကြပြောင်းအဲ့ဒီပုဂ္ဂိုလ်ကြီးတွေဟာတချို့များနေပေါင်း20တချို့လည်း30တချို့လည်း40အားထုတ်ပြီးပြီဆိုပါလားအဲ့လိုနေပေါင်းများစွာအားထုတ်ရတဲ့ဒီလူကြီးတွေရဲ့ဗြဟ္မစရိယအကျင့်မြတ်ကိုတဲ့ရေသက်ပဲပြီးတော့ပူဇော်ရအောင်ဆိုကာလမတွေကမြစ်တဲကရေတွေအိုးနဲ့ခတ်ခတ်ပြီးတော့အဲ့ဒါခေါင်းကနေလောင်းပြီးတော့ရေချိုးပေးနေကြတယ်ကျင်းညိုလိုက်ကြတာသူတို့များအဲ့ဒါရေချိုးပေးအားရတင်းတင်းပြီးရေလောင်းလို့အားရပြီးကြီးဦးကြီးတွေနဲ့လောင်းကြတာလောင်းလို့အားရပြီးလဲဆိုရောဘာလုပ်တယ်အောင်မေတော့ရှေ့တဲ့တွေကနေအဲ့ဒါကြီးဦးနဲ့အဲ့ဒါဝိုင်းပြီးတော့အဲ့ဒါရေခမ်းယူသွားကြတယ်ကောင်းကနေရေလောင်းချပြီးတော့မှစီးကြလာတဲ့ရေကိုရှေးကနေကြီးဦးနဲ့ခံသွားတယ်ဆိုတော့မလေးဘာလို့ချတာလဲအဲ့ဒါကဘုရားတို့ပရိသတ်ဘာလို့ချတာလဲကြီးဦးနဲ့ခံနောက်ကခံပေါ့ဘယ်နဲ့ရှေးကခံရတယ်တို့အဲ့ဒါလူအရဲ့နည်းနည်းနည်းနည်းနဲ့ကြီးဦးနဲ့ရေတွေခမ်းယူသွားကြတယ်အဲ့ဒါဘာလို့ပါလဲမသိအိကြဝေတော့ကြမယ်ထင်တာပါပဲအန္တရာယ်ကင်းတဲ့ယောဂကင်းတဲ့ဘာညာဆိုပြီးတော့ဟောသူကတော့နှစ်50ကျင့်ထားတာတဲ့အမေငါဆရာကြီးကနှစ်60ကျင့်ထားတာတဲ့ငါဆရာကြီးကနှစ်80ကျင့်ထားတာတဲ့ဟာအကျင့်များမဲ့ကျင့်ထားတဲ့ပုဂ္ဂိုလ်ရဲ့ရေကို3တောက်ရရင်သူတို့ကပိုးအန္တရာယ်ကင်းတယ်လို့ထင်ပါတယ်အဲ့ဒါနဲ့ရေကနေရေတွေခန်းခံပြီးတော့ယူသွားကြတယ်ဂယာမြစ်ထိုဂယာမြစ်ရဲ့အနီးမှာမြို့တစ်မြို့တည်တော့မြစ်ကိုအစွဲပြုတ်ပြီးတော့ဂယာမြို့လို့ခေါ်လိုက်တယ်တောင်ဘက်နာမှာခရမြေရှိဘင်နာကနေရင်းစရာမြေအဲဒီရှိဘင်နာကနေရင်းစရာမြေကအရှိမြောက်စီကိုစီးသွားတယ်တောင်ဘက်မှာရှိနေတဲ့ခရမြေကအရှိဘက်ကိုစီးသွားပါတယ်မြောက်ဘက်နာမှာကြည့်လိုက်မယ်ဆိုရင်တဲ့ခရမြုပ်ဆိုတာရှိပါလေရဲ့ခရမြေနဲ့နီးတဲ့အဲ့ဒီကုန်းကလေးတစ်ခုမှပေါက်လာတဲ့ညောင်ပင်နဲ့မင်းသိတ္တဟောလုံးမဏီမှာဖွားတော်မူတဲ့နေ့တုန်းကသိဒ္ဓတ္တမင်းသားနဲ့တပြိုင်တည်းပေါက်လာတဲ့ညောင်မင်းကြီးအဲ့ဒါဗောဓိပင်လို့ခေါ်တာပေါ့သိဒ္ဓတ္တမင်းသားနဲ့ဒီညောင်မင်းကြီးနဲ့တပြိုင်တည်းပေါက်ကြဖွားကြတာသိဒ္ဓတ္တမင်းသားရဲ့အဲ့ဒီညောင်မင်းကြီးရဲ့အာနန္ဒမင်းသားရဲ့ရသောရရာရဲ့ရွှေဦးကြီးလေးလုံးရဲ့သန္နာအမတ်ကြီးရဲ့ကန္တကမြင်းရဲ့ခုနှစ်ခုနော်ဘောဘေတော်ခုနှစ်ယောက်လို့ခေါ်ပေါ့အေးညောင်မင်းကြီးဒီနေရာပောက်တဲ့အချိန်မှာသိတဲ့တာမင်းသားကလုံမဏီမှာဖွားပြီးသက်ကလေးနဲ့ပြော့မာသက်ကလေး68ကျုံဟုတ်ကဲ့လား ဘုန်းကြီးပြောဟုတ်တယ်ကြီးပဲတန်တေယူကဆေလကျန်သောမသက်ကလေး68ကျုံကဆုံလက်ပြီးတော့ကြနေဝဲချမ်းမြေဆုံးစီလုံးမဏီမှာမိုင်းလိုက်စုဘွားတော်မူသည်နလူအောင်မြို့လမ်းမှာကိုမသက်ကလေးဘယ်နှခုတော့68ခုကဆုံလက်ပြီးတော့ကြနေပါဒီညောင်းမင်းဒီနေရာပေါက်ခဲ့တဲ့သိတဲ့ရမင်းသားကဟိုးလုံးမဏီမှာဘွားတော်မူခဲ့ပါတယ်เออအလောင်းတော်မင်းသိတာတောထွက်တော်မူလို့နေရင်းစရာမြည်ရအရှိပဲကံကဥရဝေလာတောအုပ်ထဲမှာ6နှစ်တို့ကာလပါလံဒုက္ခရစီယာကျင့်တော်မူပြီးတော့မှဒုက္ခရစီယာကျင့်လို့ဘာမှမဖြစ်မှန်းသိတော့ဒီအတ္တကိလမရနေယောကခေါ်တဲ့ကိုယ့်ကိုယ်ကိုညှင်းဆက်တဲ့အချင်းကြီးကိုစွန့်ပြီးတော့သေနာနိဂုံးကိုဆန်းခံဝင်သေနာနိဂုံးသူတော်သူဇာတာကလည်းပဲတရားသုံးခုနဲ့ကဆုံးလာပြီးနေမနဲ့ခင်သူကလည်းဘာလို့တုံးဆိုတော့သူသားစုပေးတဲ့ညောင်မင်းကိုတခါတည်းသွားပြီးတော့နတ်တင်မယ်လို့ရွှေခွဲ့နဲ့နှုတ်ကနာတွေယူပြီးတော့သွားဘုရားကိုတော်များရဲ့အလောက်တော်မင်းသိတတ်ကလည်းအဲ့ဒီညောင်မင်းကညောင်ပိနေပြန်ဒီညောင်ပိနေပြန်ချိန်ရင်ဒိုင်းပြီးတော့အချိန်ဆောင်နေတာဆောကံသွားမလို့ဒါသူသာတကရွှေခွဲ့နဲ့အလားဆုံကြတော့ဘုရားလုံးတော်ကြီးကြည့်ပြီးတော့အဲ့ဒါညောင်မင်းဆောင်နတ်ပဲဆိုရွှေခွဲ့ကြီးဘုရားလုံးရဲ့လက်ထဲအပစ်ခဲ့တာဘုရားကိုယ်တော်မြတ်အလုံးတော်ကအဲ့ဒီနှုတ်ကနာတွေဖုံးပေးပြီးတော့ရွှေခွဲ့နေရင်းစရာမြစ်ထဲမြော့ချနေရင်းစရာမြစ်ထဲမှာရေချိုးရေသုံးတာပြီးတော့မှခုနကလုံမဏီမှာသိတတ်ထားတဲ့တပြိုင်နဲ့သိတတ်ရဘောတော်မူတော့ကတပြိုင်နဲ့ပေါက်လာခဲ့တဲ့ညောင်မင်းအောက်ကိုသွားပြီးတော့ထိုင်တယ်အဲ့ဒီဗောဓိညောင်ပင်ရဲ့အရှိပဲနားမှာဂိုက်150လောက်ဝေးမယ်ပေါ့စိတ်ကြောင်းသားတွေစိတ်ကြောင်းရင်စုစုပြီးတော့နေခိုးတဲ့မိုးခိုးတဲ့ညောင်ပင်ကြီးတပင်လည်းရှိသေးတယ်အဲ့ဒါကိုဇဘာလနေကြောတာစိတ်ကြောင်းညောင်ပင်လို့ခေါ်တယ်စိတ်ကြောင်းသားတွေထိုင်တဲ့ညောင်ပင်အောက်မှာဗုဒ္ဓအလောင်းတော်မထိုင်ဘူးစိတ်ကြောင်းသားတွေမထိုင်တဲ့အနောက်ဖက်နားကညောင်ပင်အောက်မှာတပါးတည်းသွားထိုင်တာအဲ့ဒီညောင်ပင်အောက်သွားတော့လမ်းမှာမျက်ရည်နေတယ်အမျိုးသားတယောက်နဲ့တွေ့တယ်။ပြည့်ရင်နေတဲ့အမျိုးသားကဘုရားအလောင်းကြည့်ပြီးတော့ကြီးညိုလိုက်တာ။ဥရိယကလည်းခမ်းညလှလဲလှသလဲသပဲ။ဒါတော့ကြီးညိုစရာကောင်းတဲ့ယောက်ျားကိုငါတခါမှမတွေ့ဘူးဘူးဆိုပြီးတော့လှူစရာရှာဘာမှမရှိတာနဲ့မျက်ထုံးရှစ်ထုံးလှူလိုက်တာ။မျက်ရှစ်ထုံးအလောင်းတော်လှူခံပြီးတော့ညောင်မင်းကြီးရဲ့အရှိပဲကြည်ရင်မှဖြန့်ခင်းပြီးတော့"ဟိုးအရှိပဲကနေရင်စရာမျက်ရှိရမျက်နှာမူပြီးတော့တံပလင်ကိုထိုင်တော့တာ"တရားသုံးခုနဲ့ကဆုံလက်ပြီးရမကဆုံလက်ပြီးရမနဲ့ခင်ကစတဲ့ရဲ့အဲ့ဒီမြခင်ပေါ်မှာထိုင်၍နေခဲ့တာညနေစောင်းပြီဆိုတော့လာပြီအရာမင်းတို့သူ့ယမနာမင်းတို့သံတုတ်တိတနာမင်းတို့လည်းနာမင်းနေပြမမင်းနေကအာရိမင်းသိတဲ့ဖယားဖြစ်တော်မှာဖယားဖြစ်တော်မှာဖယားဖြစ်တော်မှာဆိုပြီးတော့ဥယာလူကပူဇော်စရန်ဆိုတဲ့အရေးပဲထင်ပါတယ်ဝိုင်းအောင်ပြီးတော့တခါတည်းအလူရဲ့ပူဇော်ပြီးတော့စောင့်နေကြတာမန္တကြီးကစိတ်တကြီးနဲ့အတင်းဟုံတိုင်းနဲ့အော်ဟစ်ကြွေကြော်ပြီးတော့တက်လေလာတော့တရားကြီးလည်းပြေရောမြမကြီးလည်းပြေရောသူ့ရမတမ်းမင်းရောအကုန်ထွက်ပြေးကြတယ်တယောက်မှမချမ်းမန္တကြီးလာတော့ကြံတဲ့နတ်တွေတရားတွေပြမာတွေပြေးရတာဘုန်းကြီးတို့ပြည်သာစဉ်းစားရင်ဘယ်နဲ့မန္တနဲ့ဟိုဗေမာတွေကတကူများမကြည့်တော့ဘူးလားကြည့်ပါလေမြမာတွေတကူကြည့်ပြီမဲ့ဘာကြောင့်ပြေးတော့ဆိုတော့စဉ်းစားကြည့်ပေါ့ဗျာဟောဒီမှာဘုန်းကြီးတို့ပြည်သာတရားကြီးတွေအဲ့လိုမျိုးနဲ့ကောင်းစီဥက္ကရဒကာကြီးတို့ပါတိဥက္ကရဒကာကြီးတို့အမေရက်ထဲရွာတဲ့ဟန်နဲ့ပန်းနဲ့သွားနေတဲ့အခါများအရက်ထဲကလိုက်ရင်လိုက်ရင်ခွေးယူခွေးယူဆိုဘယ်နဲ့လောက်ကြမလဲအကုန်လုံးပြေးကြရမှာခွေးယူကိုရင်ဆိုင်လို့မဖြစ်ဘူးဗျာဟာလားအဲ့တော့ဣန္ဒြေနဲ့ဟန်နဲ့ပန်းနဲ့လာတဲ့လူတွေကခွေးယူနဲ့တွေ့ရင်ဣန္ဒြေဆယ်လို့မရဘူးအကုန်ပြေးရတာဒီတိုင်းပေါ်ဗျာမန္တကြီးကဟုံးတိုင်းလို့တက်လာတော့ဗျာမာမင်းကြီးလည်းမနေတိုင်းခွေးယူကြီးရမဆိုင်ရဲ့လို့လူကြီးလူကောင်းတွေပြေးတော့အကုန်ပြေးရတာအဲ့ဒါကြောင့်မန္တကဗျာမာထက်တကူကြီးတာတော့မဟုတ်ဘူးခွေးယူလို့ပဲကြောက်လို့ပြေးတာပါဟုတ်လားအရာဓမ္မနဲ့ကြံရက်ခဲ့တယ်မန္တကပြေးချီတယ်ဘုရားကိုတော်များလောက်တော့ကမိမိဘယ်ကအာဟုရာမရှိတော့ဘူးရေလို့မတွက်လဲပါနဲ့ဘုရားအလောင်းတော်အာဟုရာပြေဝါရှိပါနဲ့အာဟုရာကပါတဲ့တော့ငါဒီလေးသိရကဘာတည်းပါရမီတော်ကြီးစေဝအကျေပွားတော့30ဘာဝနာကြီး၅ပါးနဲ့ပြည့်ကျင့်တော်မူခဲ့တာကိုငါဘက်ကသက်သေးအနည်းနဲ့လူတွေနဲ့တည်းမရှိတော့ဘူးဟောဒီမြေကြီးဒီငါဘက်ကသက်သေးအရာဒီပါတယ်မြေကြီးသိပါတယ် ဒီမှာပရိမြေကြီးငါသည်ဘုရားဖြစ်ပေါ်ရန်ကြည်ညာချက်ကိုအားတုခဲ့တာကိုတကယ်သိတာမှန်ခဲ့ရင်တော့သက်သေးအရာဒီလို့အဋ္ဌံပြီးတော့လေရာပဲလက်တော်နဲ့မြေကြီးကိုထိပ်ပြီးတော့သစ္စာဆိုလိုက်တော့ဟောဒီမြေကြီးကသိကြံစွာတုံဟိပြီးတော့မန္တရဲ့တက်ကြီးကိုချောက်လှမ်းပြီးတော့ထုတ်လိုက်တာ မစစ်တကြီးပြိုကွက်ပြီးတော့ထွက်ပြေးတယ်တဲ့နေမဝင်ခင်လေးမစစ်တကြီးပြိုကွက်ပြီးတော့ထွက်ပြေးတော့မန္တကြီးလည်းပဲစင်မော်ကလိမ့်ကြကြောက်လာအနဲ့ပြီးတော့သူကသိတတ်တာကိုနိုင်ရင်တော့ဒီနေရာအောင်ပွဲခံမယ်ဆိုပြီးတော့သူ့နောက်ကဂီတအဖွဲ့ပါပါလာတာသူ့ချင်းကြတဲ့မှာလဲစောင်းကြီးတစ်ခုပါလာတယ်ပြုံးစုံစင်မော်ကလိမ့်ကြထွက်ပြေးတော့ချင်းကြတဲ့ကစောင်းကြီးကဘောရီပင်အောင်မေ့ချင်ရခဲ့တာ ဘုန်းကြီးရောက်တော့ရှာကြည့်ပေးတယ်မတွေ့ဘူးဘာသူကောက်သွားတယ်လဲလို့ဆိုတော့တရားမင်းကောက်သွားတာမာနတကြီးထွက်ပြေးပြီးတော့နောက်တော့နတ်တွေပြန်มาပြီးပြန်လာတော့အဲ့ဒီစောင်းကိုတရားမင်းကအရင်ဆုံးပြေးကောက်တယ်တရားမင်းကဒီစောင်းပြေးကောက်ပြီးတော့ဘုသူ့ပြေးလိုက်တုံးဆိုတော့သူ့နောက်ကဂီတလူလင်အဖွဲဆိုတာရှိတယ်ရောင်နှုံးလေး 9 ထုံးနဲ့အဲ့ဒီရောင်နှုံး9ထုံးတည်နေတဲ့ဂီတအဖွဲကိုသူကပြေးလိုက်တော့အောင်းမဲ့ပစ္စတိခါဆိုတဲ့နတ်သားဟာလေ မနက်ကြီးဗောဓိမင်းသားကြကြရင်ခဲ့တဲ့စောင်းကိုသူ့စောင်းလုပ်ပြီးတော့တည်နေတာလှိုက်တာအုပ်ရှိပြီးမဲ့လို့ဝဲနေတာပဲဆိုတော့အဲ့ဒီစောင်းဘေလူကနတ်စောင်းဆိုတာတရားမဟုတ်မနက်ကြီးကြကြရင်တဲ့စောင်းပဲအဲဒီလိုကိုပြအဲ့ဒါကစောင်းသမိုင်းအသာထားဟုတ်လားဒီတော့ဘိဒ္ဓကမင်းသားဟာနေမဝင်မီဒေဝပုဒ္ဓမံကိုအောင်မြင်တော်မူခဲ့ပါတယ်နေမဝင်မီပါမံကိုအောင်ခဲ့တော့ မန္တရဲ့ရံကိုတဲ့နေမဝင်ခင်အောင်မြင်တော်မူခဲ့တယ်။ဘုန်းကြီးတို့ဗုဒ္ဓဂေါတမသည်ဤညောင်းပင်အောက်မှာနေမဝင်မီမန္တကိုအောင်မြင်တော်မူခဲ့ပါတယ်။ကသဗ္ဗဘုရားရှင်ကိုရောမြဖယံအဖြစ်ရောက်တော်မူတုန်းကလည်းပဲဒီနေရာမှာပဲမန္တရဲ့စိတ်ဓာတ်ကြီးကိုနေမဝင်ခင်အောင်မြင်တော်မူခဲ့သေးတာ။ ကောသာကုံဘုရားရှင်ကိုရောမြပွင့်တော်မူတော့ကလည်းဒီနေရာမှာပဲမန္တရဲ့တက်ကိုအောင်မြင်တော်မူခဲ့တာတက်ကူသံဘုရားရှင်ကိုရောမြပွင့်တော်မူတော့ကလည်းဒီနေရာမှာပဲမန္တရဲ့စိတ်ဓာတ်ကိုအောင်မြင်တော်မူခဲ့တာအောင်မြေဘုန်းကြီးတို့ပရိသတ်နော်ဘုန်းကြီးတို့ဗုဒ္ဓဂေါတမဘုရားရှင်ကိုရောမြရဲ့ဘောဓိပင်ကဒီနေရာညောင်းပဲနော် ကာသဗ္ဗမယရှင်ကိုရောမြဒီနေရာဖယားအဖြစ်ရောက်တော့ငါအမိပြုတ်ခဲ့တဲ့ဘောဓိပင်ကချက်ခတ်ဝါပင်ချက်ခတ်ဝါဘောဓိမောနာကုံဘယရှင်ကိုရောမြဖယားအဖြစ်ဒီနေရာရောက်တော့မူတော့ငါအမိပြုတ်ပြီးတော့ပွင့်တော်မူတဲ့ဘောဓိပင်ကရေသဖမ်းပင်ကာကုသံဘယရှင်ကိုရောမြဖယားအဖြစ်ရောက်တော့မူတော့ကဒီနေရာအမိပြုတ်ပြီးပွင့်တော်မူခဲ့တဲ့ဘောဓိပင်ကကုတ်ကိုပင် ဒီနေရာမှာဘောဓိဗေနပင်ပောက်သွားပြီလေကာကုသံဘုရားရဲ့ကိုယ်ကိုဘောဓိပင်ကောနာကုံဘုရားရဲ့ရေသဖန်ဘောဓိပင်ကသဗ္ဗဘုရားရဲ့ချက်ခဝယုံဘောဓိပင်ဘောဓမဘုရားရဲ့ညောင်ဘောဓိပင်တဲ့ဘောဓိဗေနပင်ပောက်ခဲ့ဘုရားဗေနစုဒီနေရာပွင့်ပြီးခဲ့တော့မာနကုဒီနေရာဗေနကြီးအောင်ပြီးခဲ့ပြီလေ လေချင်းအောင်ပြီးခဲ့ပြီအောင်မြည်ပြန်ဒီနေရာရောက်ဖို့မကောင်းဘူးလားသွားဖို့မကောင်းဘူးလားဘူးမြော်ဖို့ပူဇော်ဖို့မတော်ဘူးလားအဲ့ဒါနဲ့တော့ဘာလို့မသွားကြသေးတာလဲအောင်မြည်နော်အေးအပရာဇိတပန်လင်ကိသီတိပုတ္တဝိပုက္ခလေဘယေကြီးဟိုနောက်ဆုံးကပုပ္ပနာသုတ်တဲ့ပါမဟုတ်လားအပရာဇိတပန်လင်ကိသီတိပုတ္တဝိပုက္ခလေဘိသေကေသဗ္ဗဗုဒ္ဓနံဧကပါတောပမောဒတိ သာဗုဒ္ဓနံခေငါသေတုပွင့်တော်မူတဲ့စူစူထွတ်ထမ်းမြတ်ဖရာတို့ရဲ့အရိသေကေဗုဒ္ဓဘိသိက္ခံယူရာဖြစ်ပေထသောခေငါသေတုပွင့်တော်မူတဲ့ဖရာတဲ့ဖရာတဲ့ဒီနေရာဗုဒ္ဓဘိသိက္ခံယူတော်မူခဲ့တယ်အောက်မြေပေါ်ဗျာနော်အဲဒါကြောင့်မလို့ဗုဒ္ဓဘုရားရှင်ပေါ်တော်မြတ်နေမွေမိသေးဝဗုဒ္ဓမံကိုအောင်မြင်တော်မူပြီးတော့ ဒီဥယံကာလမှာပုပ္ပိနိဝါသနုတ္တိအဘိညာဉ်ကိုရပါတယ်။မံကောင်းယံကာလမှာဒိဗ္ဗစေကအဘိညာဉ်ကိုရပါတယ်။မိုးသောယံကာလကဆုံလှပြီးတော့တည့်ရဲ့
ကိုယ်တော်မဲဆိုရခြင်းကြတော့မှာဘုရားပြည့်စုံကောင်းစွာရောက်တော်မူခဲ့ပါတယ်ဒီတော့ဘုရားခေါ်တော်မှာဒီဘောဓိပင်အောက်မှာပဲဘောဓိညောင်ပင်အောက်မှာပဲခန္ဓာ၅ပါးကိုလည်းအောင်မြင်တော်မူခဲ့တယ်ခန္ဓာမှာဣလေသာ၁၀ပါးကိုလည်းအောင်မြင်တော်မူခဲ့တယ်ကိရိတမှာ ကံတရားကိုလည်းအောင်တော်မူခဲ့တဲ့နေတော်မူခဲ့တဲ့ဘိသင်္ခါရမံမာနကိုလည်းအောင်မြင်တော်မူခဲ့ပါတဲ့ဒေဝပုဒ္ဓမံတဲ့မံပဏပအောင်တော်ဗုဒ္ဓဂေါတမမံငါးပါအောင်တော်မူခဲ့တာဟောဒီဘောဓိပင်နေယကသဗ္ဗဗယမံငါးပါအောင်တော်မူခဲ့တာလည်းဘောဓိပင်နေယကာကုသံဗယမံငါးပါအောင်မြင်တော်မူခဲ့တာလည်းဘောဓိပင်နေယဟုတ်ပါလား ကောနာကုံဘုရားအောင်မြင်တော်မူခဲ့တာမင်္ဂဘအောင်တော်မူခဲ့တာလေဘောဓိပင်နေယကာကုသဗယမင်္ဂဘအောင်မြင်တော်မူခဲ့တာဘောဓိပင်နေယဧငါသဲတို့ပွင့်တော်မူတဲ့စုစုထောတမြဖရာတို့မင်္ဂဘအောင်မြင်တော်မူခဲ့တာဘောဓိပင်နေယဟုတ်လားဧတသောထူးမြတ်တဲ့နေရာတစ်ခုမို့လို့သွားတိတ်တဲ့နေရာဓာတ်တိယလို့ခေါ်ပါတယ်သံဝေဇနိယလို့လည်းခေါ်ပါတယ် မနက်ခင်လည်းပြီးတော့တရရသူကူပြီဆိုတော့လိုက်ပြီးတော့တရရနေ့အာယုန်ချင်းလင်းတဲ့ကာလဗုဒ္ဓဘုရားရှင်သည်တို့ဘောဓိပင်အောက်ကထိုင်နေတဲ့တံလင်ခွေကိုမဖြစ်ပါဘဲနဲ့အနေကစာတိသံသာရသန္တဝိသံအနေပိသံကာကာရံကဝေသံတော်ဒုက္ခစာတိပုဏ္ဏပုဏ္ဏသာကာရကတိတော်တိပုဏ္ဏရိယနာကာရေသဗာတိဖတုကပေကကကုတံဝိသင်ကတံ ဝိသင်္ခါရကတံစိတ်တံတဏ္ဏံခယမိစကားလို့အနမရသံသရာဆက်ကနှိမ့်ဆက်လာခဲ့တဲ့ကိလေသာကိုအောင်မြင်တော်မူခဲ့တဲ့အတွက်ကြောင့်ဝန်သာလွန်းလို့တဲ့ဥဒ္ဒနေကျူပြီးတော့ထိုင်နေလိုက်တာဘောဓိပင်ကြည်ချင်းကဒီအပ္ပရာဇိတာပန်းလေးမှာထိုင်နေတာတံလင်ကိုတခွေထဲရင်တော့မဖြစ်ဘူးပြောင်းပြောင်းပြီးတော့ထိုင်တာမဟုတ်ဘူးတံလင်ကတခွေထဲနဲ့ဒီပလင်ပေါ်မှာထိုင်နေတာခုနှစ်ရက်ကြာတယ် ဟုတ်လားအဲ့ဒီဘောဓိပင်အောက်မှာထိုင်နေတဲ့ခုနှစ်ရက်ကိုဘောဓိပန်လင်္ကလို့ခေါ်ပါတယ်တဏိဘောဓိတတ္တဟာခေါ်ပါတယ်တဏိပန်လင်္ကတတ္တဟာလို့ခေါ်ပါတယ်ဟုတ်လားဘောဓိပင်ရဲ့ရှေ့မြောက်ရုံရုံတောင်ကုန်းကလေးပေါ်ကိုကြွသွားပြီးတော့ဘောဓိပင်ကြီးကိုပြန်ကြည့်ပြီးတော့မမိတ်သောမျက်စိနဲ့ဝန်သာလုံးလို့ကြည့်နေတာကဗတ္တခုနှစ်ရက်ကြာတယ်
အစောလိုက်ပြီးတော့ရှင်းရကနေပြီးတော့လမ်းဖွယ်နေရောက်သွားဘူးလားအဲဒီအနိမိတာတတ္တဟကနေပြီးတော့မှတကဘောဓိပင်ကပြန်ကြွလာအရှိအနလူလာတုတ်ကဈေးညံလျှောက်ပြီးတော့နေလိုက်တာကခေါနေရဲ့ကြာခဲ့ပါတဲ့ရေတနာစေကမ္မတတ္တဟဈေးညံလျှောက်တဲ့နေရအသောကမင်းကြီးကအဲ့ဒါဥက္ကုံကြီးဈေးညံကြီးလို့ပြီးတော့ထားပြခဲ့တဲ့အထိမ့်မှာမမိတ်သောမျက်စိနဲ့ရက်ကြီးတဲ့နေရအနိမိတာစေတီတဲ့တဲထားခဲ့ပါတယ် ခေါနေရဲ့ဘယ်နှကြိမ်ဖြစ်သွားလဲ။၃ကြိမ်။ဘာဒီမီရဲ့မြောက်ဖင်တဲ့ကဘုရားရှင်ကိုရောမြတ်ခေတရာလောက်ကြွပြီးတော့ယရဏရွှေအိမ်ဖန်ဆင်းပြီးတော့မှယရဏရွှေအိမ်ထဲမှာစံနေတော်မူခဲ့တာခေါနေရဲ့။ဒါဒီယရဏကရတ္တမဓမ္မသင်္ကတိဝိပေတာဒုက္ခရာပုဂ္ဂလပညာကရာဝုတ္တုယမိုက်ပဌံဆိုတဲ့အဘိဓမ္မခေါနေချမ်းဘုရားမြတ်စွာဘုရားရှင်၃သတ္တမူနေခဲ့ပါတယ်။ အထံဒေသနာတော်ကိုဆင်ခြင်တော်မူတော့မှဘုရားရှင်ကိုရောမြတ်ရဲ့ရောင်ကြီးတော်တွေအဲ့ဒီရတနာကရစံအိမ်ကကိုမြူးလို့စက်ကြဝလာအနံ့ပြတ်နေဒါပြီးဗုဒ္ဓရောင်ကြီးတော်ရဲ့လူသားတွေကဘယ်သူမှမသိလိုက်ပါဘူးဒါဒီပြမာရီတော့သိပါရဲ့လူတွေတော့မသိသေးဘူးဒီချိန်မှာယေတနာကရသတ္တဟကနေပြီးတော့မှတခါဘောဓိပင်ရဲ့ရှိမေနာဂိုက်၂၀၀လောက်သွားလိုက်ရင်စိတ်ကြောင်းသားတွေစုနေတဲ့ညောင်းပင် အဲ့ဒီကြောင့်မြောင်းမအောင်လုံးတော့အကြောင်းမြောင်းမှာဘုရားရှင်ကိုရောမြတ်သတိသုံးပြီးတော့နေခဲ့တာကခေါနေရဲ့ကြားပါတယ်အဲ့ဒါကိုတော့အစပါလာသတ္တဟခေါ်တယ်နောက်တခါဘောဓိပင်ရဲ့တောင်မေနာဂိုက်၄00လောက်သွားလိုက်ရင်ရေအိုင်ကြီးတစ်ခုကမ်းပါးမှာကြီးပင်ကြီးပေါက်နေတယ်အဲ့ဒီကြီးပင်အောက်ကရေအိုင်စမ်းမှာထိုင်ပြီးတော့နေလိုက်တာကခေါနေရဲ့ကြားခဲ့ပါတယ်မူဇလိန်တာသတ္တဟလို့ခေါ်ပါရဲ့ နောက်တခါဘောဓိပင်ရဲ့တောင်မေနာဂိုက်50လောက်ကြွားတဲ့နေရာမှာလင်းလုံးမဲ့တပင်ရှိပါတယ်အဲဒီလင်းလုံးပင်ချင်းမသရင်သုံးတော်မူနေခဲ့တာကခေါနေရဲ့ကြားတယ်ရာဇယရဏတတ္တဟောပါတယ် ောင်မင်းသားကရေအိမ်ကြီးရှိပါသေးတယ်ကြီးပင်ကြီးမရှိဘူးလင်းလုံးပဲခေါ်တဲ့နေရာမှာမူလလင်းလုံးမင်းကြီးတော့မရှိဘူးဗမာပြည်ကဘုံမူကြီးလက်အောင်လို့အဖွဲ့စိုက်ထားတဲ့လင်းလုံးပင်ရှိနေတယ်အဲ့ဒီမှာအဲ့ဒီလင်းလုံးပင်ရောက်တော့ကြောက်စာလေးထိုးထားတယ်ဘုံမူကြီးလက်အောင်လို့အဖွဲ့စိုက်ထားခဲ့တယ်ဆိုတော့မဲအဲ့ဒီဗမာစာနဲ့ကြောက်စာလေးတွေ့လိုက်ရတော့အဲ့ဒီနေရာကခွားတော်မခွားခြင်းဘုံကြီးထိုင်နေလိုက်တာဘွားစာလုံးလို့တို့ဗမာတွေကောင်းမှုဟာဆိုပြီးတော့လေဘုန်းကြီးတို့ပရိသတ်များဒီဘောဓိပင်ရဲ့နေရာမှာသတိဓမ္မအာသောကမင်းတရားကြီးကဗုဒ္ဓကိုပူဇော်တဲ့အနေနဲ့၄တောင်ဇီရီကြီးပေ190အမြင့်ရှိတဲ့၄တောင်ဇီရီကြီးအကြီးကြီးတခန့်တန်းကကြောက်တုံးနေတဲ့တေထားဖြစ်ခဲ့တာမဟာဘောဓိဇီရီဆိုတာအာသောကမင်းကြီးကောင်းမှုပေါ့ခေတ်တွေကအစစ်စစ်ပြောင်းပြီးတော့ AD 12ရာစုလောက်မှာဒီဟာနဲ့တနယ်လုံးရှိတဲ့ဗုဒ္ဓဘာသာကျောင်းတွေအကုန်လုံးအတိုက်အခိုက်အဖြစ်စည်းခံလိုက်ရတယ်ဘာမှမကြမ်းအဲ့ဒီအချိန်တုန်းကမဟာဗောဓိစီရီတော်ကြီးလည်းပဲရေရောက်သွားတယ်လို့ဆိုတော့ဟိန္ဒူဘုန်းကြီးတွေရဲ့လက်ထဲရောက်သွားတယ်သူတို့ကဒီစီရီတော်ကြီးကိုဗုဒ္ဓရဲ့စီရီလို့မဟုတ်ပဲနဲ့ဂျိဘယာကြီးကိုပူဇော်တဲ့အနေနဲ့တည်တဲ့စီရီဆိုပြီးတော့စာရီပြောင်းပြီးတော့ရေးပြကြတယ်လုံပုံညာဟုတ်လားတက္ကရေ1800ကျော်ကျော်လောက်ခရစ်တက္ကရေ1800လောက်မှာခရစ်တက္ကရေ1890 1890မှာဗမာပြည်ကမင်းတုံမင်းတရားသာသနာတရားကမင်းတုံမင်းတရားကသံတမန်တွေကိုလွတ်ပြီးတော့အဲ့ဒီမှာဗောဓိစီရီတော်ကြီးကိုပြည်ပြင်ဖို့ရအိန္ဒိယဘယင်ကနဲ့ဟိန္ဒူယဟန်မင်းကြီးမဟန်ဆိုတဲ့ယဟမင်းကြီးဓမ္မတောင်းမှပြီးတော့ဇေရီတော်ကြီးကိုပြင်ခဲ့ရတာသန်း90ကုန်တယ်လို့မင်းတို့မေးရကောင်းမှုစရင်ရှိတယ်ဒီကနေ့လှလှပပသတ်သတ်ရကြဖူးမြော်နေရတာဟာမင်းတို့မင်းတရားကြီးရဲ့ကောင်းမှုပဲဘလို့အားရစရာကောင်းလို့ဆိုတာဒါပေမဲ့ဘုန်းကြီးတို့ပရိသတ်ကြီးအဲ့ဒီမင်းတို့မင်းတရားကြီးဒီလောက်လှူထားခဲ့တဲ့ကောင်းမှုစရင်တွေပြုပြင်ခဲ့တဲ့အထင်အမှတ်တွေကိုဗမာပြည်ကဟိုးစရင်ကြောက်မှာကြောက်စာတွေရေးထိုးပြီးတော့အဲ့ဒီကြောက်စာကိုတို့မင်းတို့မင်းရဲ့ဇရတော်ရဲ့အနိမာကြောက်စာတိုက်ကလေးဆောက်ပြီးတော့ထည့်ထားတယ်မင်းတို့မင်းရဲ့ဇရတော်ဆိုတဲ့ဇရကြီးလည်းပဲဩဘုံမရှိတော့လေအဲ့ဒီပေါ်ဟိန္ဒူဘုန်းကြီးကြောင့်ကြီးရောက်နေတယ်ဟိန္ဒူဘုန်းကြီးတွေကြောက်တဲ့ဆောက်ထားတယ်ဇရကြီးမရှိတော့ခုနကကြောက်စာတိုက်လည်းဘလို့ဖြစ်နေလို့စာတွေကိုကြောက်ကြောက်ချင်းပို့ထားတာမှုန်းနေတာပဲမနေ့ကဖတ်ယူပါတယ်သမိုင်းကိုဖြစ်ဖြစ်ကြတာနော်အဲ့ဒီစာကိုထိမ့်သိမ့်မဲ့လူစောင်းချောင်းမဲ့လူသားမရှိဘူးဆိုရင်တော့ဒီသမိုင်းမှာတခါတည်းပျောက်သွားမယ်။ရောက်စားတဲ့ထိမ့်သိမ့်မို့တော့အရေးကြီးတယ်တဲ့။ပြီးတော့ယင်ဒီဒီဓမ္မအသောကမင်းတရားကမဟာဗောဓိစီရီတော်ကြီးကိုဒီနေရာမှာပထမဦးစွာတည်ခဲ့ပါတယ်။ဗမာပြည်ကပေစမသင်္ကန်းနာတဲ့မင်းတို့မင်းတရားကနောက်ဆုံးပြုပြင်ခဲ့ပါတယ်။ဗမာကောင်းမှုကအဲ့ဒီနေရာဒီကနေ့ကျန်နေခဲ့တယ်။ဘာရင်ပရိသဘာသူတော်ကောင်းတော်ဘုရားငါးစုရဲ့ဗောဓိပင်ငါးပင်ဒီနေရာပောက်ခဲ့တယ်။ဘုရားရှင်ကိုယ်တော်မြတ်အဲငါးစုဆိုတော့ဟိုလေးစုသာပြောပြသေးတယ်တစုပြောရတယ်ဘု။တစုကအရိမတိယဘုရား။အရိမတိယဘုရားရှင်ကိုယ်တော်မြတ်ပွင့်တော်မူမှလည်းပဲဒီနေရာပဲ။အရိမတိယဘုရားရှင်ကိုယ်တော်မြတ်မင်္ဂမအောင်မြင်မှကလည်းပဲဒီနေရာဖြစ်ပါတဲ့။အရိမတိယဘုရားရှင်ကိုယ်တော်မြတ်ရဲ့ကံတော်ဗောဓိတဲ့ဗောဓိပင်ပေါင်းမှလည်းဒီနေရာပဲ။အရိမိတ္တဘုရားရဲ့ဗောဓိပင်ကဂံကောပင်ဖြစ်တယ်နော်။ဘောဓိတော်ပရိသတ်မြတ်ဗောဓိဘယ်နဲ့ပင်ပေါက်မှလဲ။လေးပင်ပေါက်ပြီးပြီးနောက်ထပ်တစ်ပင်ပေါက်လေအောင်မယ်ဟုတ်လား။ဘုရားငါးစုတဲ့ဒီနေရာပွင့်ခဲ့ပါတယ်မင်္ဂဘကငါးချိန်တင်အောင်ခဲ့တဲ့အောင်မြေ။မင်္ဂဘငါးချိန်တင်အောင်ခဲ့တဲ့အောင်မြေကိုခုနကပြောခဲ့တဲ့တမိုင်းလေးနည်းနည်းပြန်ပြီးတော့တန်ဝေကယူဖို့ပြောရအောင်။တိရိဓမ္မသောကမင်းတရားကြည်ညိုလုံးလုံးဗောဓိပင်ကိုနေ့တိုင်းနေ့တိုင်းလာရောက်ရင်ပူဇော်သူ့ဇေရီတော်ကြီးကိုပူဇော်၍နေတော့မင်းတရားကရွှေနန်းတော်မှာသိအချင်းမရှိပဲနဲ့ဗောဓိပင်နန်းမှာကြီးအချင်းကများတော့မိဖုရားအငယ်လေးများကမင်းကြီးကျဉ်တ်ဖူးတယ်ဗျာမိဖုရားအငယ်လေးတွေကမင်းကြီးမကျဉ်တ်တာဘာပြုလို့လဲဆိုတာဘုန်းကြီးတို့စဉ်းစားလို့မရဘူးဘုန်းကြီးတို့ပရိသတ်စဉ်းစားလို့ရလားမရတာပဲကောင်းပါလေ
မိဘရငယ်လေးတွေကမင်းကြီးနန်းတော်တဲ့မနေဘူးဘောရီရင်အောက်ကြီးသွားသွားနေတယ်ဆိုတော့မိဘရငယ်လေးတွေကကျင်းတတ်ဘူးတယ်အဲ့ဒီမကျင်းတတ်တဲ့မိဘရငယ်လေးတွေကဘောရီပင်ကြီးကိုမင်းတရားကြီးမသိခင်မသိရအောင်တိတ်တိတ်အရင်ကနေတခါလေလွှမ်းနေတိုက်ပြီးတော့ဖြတ်ပစ်တာတတိယမှာအသောကမင်းတရားလက်ထက်မှာပဲတဲ့ဘောရီပင်ကြီးကတခါအရင်ကအဖြတ်ခံလိုက်ရတယ်။အမောကမင်းတရားအဓိဋ္ဌာန်ပြုပြီးတော့ငုတ်တူကြီးနွားတုံတဲ့လောင်းတာပြန်ပြီးတော့ပေါက်လာတယ်ဟောဒုတိယဘောဓိတပည့်ပေါက်တယ်နောက်တစ်ခါဘုန်းကြီးတို့ပရိသတ်များဣတိဆက်နှစ်ရာစုခေတ်ပတ်ဝန်းကျင်ဘင်္ဂောလ်နယ်မှာသကံပလို့ခေါ်တဲ့မိစ္ဆာဒိဋ္ဌိမင်းတပါးအုပ်ချုပ်ခဲ့တယ်အဲ့ဒီသကံပမင်းကဗုဒ္ဓဘာသာကျောင်းကံဖရာအကုန်ဖြစ်တဲ့မင်း ဘောရီဘင်းကြီးနဲ့ရောက်တော့မဟာဘောရီစီတီတော်ကြီးကိုဖျက်ဖို့သူကြိုးစားသေးတယ်။အောင်းအောင်းစရာလက်ရာတွေလည်းဖြစ်နေတယ်။ဟိန္ဒူဘုန်းကြီးတွေကလည်းအုပ်ချုပ်ထားတယ်။ပြီးတော့အဲ့ဒီနေရာမှာဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေကလည်းရှိသေးတယ်ဆိုတော့သူဖျက်လို့မရဘူး။ဘုန်းကြီးကျောင်းတွေကအကုန်လုံးဖျက်ပလိုက်တာစီတီတော်ကြီးတော့မဖျက်နိုင်ကြမ်းနေတယ်။အဲဒီစီတီတော်ကြီးတော့ထားပြီးတော့ဂျင်
အာသောကမင်းတရားရဲ့မိဖုရားလေးလှဲတာတကြိမ်တက္ကံသလိုခေါ်တဲ့ဘင်္ဂောကရှင်မင်းတယောက်လှဲပစ်တာတကြိမ်ဘင်္ဂောမင်းကကိုယ်နဲ့ကလှဲလိုက်ပြီးရောကြာရင်တဲ့ငုတ်တို့ကအလိုလိုပြန်ပြီးတော့တစ်ခါပေါက်လာပြန်တယ်ဂေါရမဘုရားရှင်ရဲ့ဗောဓိမင်းကြီးဒီနေရာသုံးချင်ပေါက်လိုက်တယ်နော်နောက်ကိုယ်နဲ့ကပြောထားခဲ့တဲ့ခရစ်တော်ကြီး1890လောက်မှာဗောဓိမင်းကအလိုလိုအိုးပြီးတော့လဲသွားတာတခါအလိုလိုအိုပြီးတော့လဲသွားတဲ့ဗောဓိပင်ကြတော့ဘသူပြန်ဆိုင်တုံးလို့မေးညာအလိုလိုမပေါက်တော့ပဲဒီကြတော့ကျောက်ဆံမင်းကြီးမစ္စတာကန်နင်ဟန်ကဒီမူလဗောဓိပင်ကမျိုးစေ့ကိုသူကသိမ့်ထားတယ်အဲ့ဒီမျိုးပြိုးပြီးတော့ဒီနေရာပြန်ဆိုင်တာဒီကနေ့ဘုန်းကြီးတို့ဖူးရတဲ့ဗောဓိပင်ဒီကျောက်ဆံမင်းကြီးကန်နင်ဟန်ရဲ့ကျေးဇူးနဲ့ဖူးနေရတဲ့ဗောဓိပင်နဲ့မူရင်းတော့မရှိတော့ဟုတ်လားအင်းဒီသီဟိုကျွန်းအနုရာဌမြို့မှာတော့အသောကမင်းတရားကြီးရဲ့သမီးတော်မသင်္ကမိတ္တာသားတော်မဟိတ္တသားတော်မိန်းနဲ့သမီးတော်သင်္ကမိတ္တာတို့ကနေပြီးတော့ပေမဘောဓိပင်ကြီးရဲ့တောင်ကိန်းကိုအဓိဋ္ဌံပြုပြီးတော့ဖြတ်သွားလို့အဲ့ဒီတောင်ကိန်းသားကသီဟိုကျွန်းကအနုရာဌမြို့မှာသွားစိုက်ထားတာဒီတော့အနုရာဌမြို့သီဟိုကျွန်းမှာရှိနေတဲ့ဒေကိနသာခာဗောဓိပင်ကတော့မူရင်းဗောဓိပင်ရဲ့အကန့်အဲ့ဒါကတော့ဒီကနေ့တည်းရှိနေပါတယ်သာသနာနေရာရွှေ့ရှူသွားတဲ့သဘောလေးတွေဟုတ်လားဒီကနေ့ဗမာပြည်ရောက်ရောက်လာတဲ့ဗောဓိပင်တွေကတော့အများအပြင်သီဟိုကျွန်းအနုရာဌကဗောဓိပင်တွေတော်တော်များပါတယ်အိန္ဒိယဗောဓိပင်ကြီးကနေပွားလာတဲ့ဗောဓိပင်တွေလည်းပဲတော်တော်များပါတယ်။မူရင်းတော့မဟုတ်ကြတော့ဘူးတဲ့နော်။ဒီတော့အနိစ္စသဗ္ဗသင်္ခါရဥပါဒဝယဓမ္မိနောဒါပဲဘုန်းကြီးတို့နှလုံးသွင်းစရာရှိပါတော့လေ။အဲ့ဒီလိုနှလုံးမသွင်းရင်စောစောကပြောထားခဲ့တဲ့အဆိုးလောကနဲ့ကြုံရင်ဒေါသဖြစ်တတ်တယ်လို့ဆိုခဲ့တယ်မဟုတ်လား။သောတာမဖြစ်အောင်နှလုံးသွင်းတဲ့သင်္ကတဓမ္မတို့ရဲ့ပြည့်စည်ခြင်းသဘောဟာဒီတိုင်းပဲ။ခရစ်တဲ့ကလေးဆယ်နှစ်ရန်စုပတ်ဝန်းကျင်မှာဒီနေရာမိစ္ဆာဒိဋ္ဌိတွေလွန်မိုးတဲ့အခါကျတော့မဟာဗောဓိစီရီတော်ကြီးတွေကဗုဒ္ဓရုပ်ကွာတော်တွေကိုဖယ်ထုတ်ပြီးတော့သူတို့ကိုယ်ပေါ်တဲ့နတ်ရုပ်တွေအစာသွင်းပစ်ခဲ့တာအများကြီးရတာ။ဗုဒ္ဓရုပ်ကွာတော်တွေအပြင်ရောက်ပြီးတော့နတ်ရုပ်တွေဟိန္ဒူနတ်ရုပ်တွေကြီးဒီထက်ဝင်းနေတာ။မေဇာကန်နေဟန်ရဲ့လက်ထက်ကြတော့မှအဲ့ဒါနတ်ယုတ်တီဖယ်ထုတ်ဗုဒ္ဓယုတ်ဘွားတော်ပြန်သွင်းဒီလိုဖြစ်တယ်။သောသာမီးကြီးကန်နေဟန်အဲ့ဒါဘုသူတောင်းဆိုရံလေးလို့မေးရင်အိန္ဒိယကအနာဂါရိကဓမ္မပါဠိရဲ့ဗမာပြည်ကဆရာတော်ဥစန္ဒရမုနိရဲ့အဲ့ဒီဆရာတော်ကြီးများအပြင်းထန်အရေးဆိုချက်အရာနတ်ယုတ်တီကိုဖယ်ထုတ်ပြီးတော့ဗုဒ္ဓယုတ်ဘွားတော်တွေပြန်သွင်းခဲ့တယ်။ဇေရီတော်ကြီးလည်းဥတ္တရိုင်းသန္တရိုင်းကလိုက်ခဲ့ပေါ်ပြီးတော့ဇိုးရတာတခုကမဟာဗောဓိစီရီတော်ကြီးရဲ့လှိုင်ကူအောက်ထဲမှာကြောက်ပြင်းကြီးတခုပေါ်မှာကြောက်တုံးကြီးချုံချုံလုံးလုံးကြီးတခုကိုစိုက်ပြီးတော့ထားကြတယ်သူတို့ကဘာလို့ထားလဲလို့ဆိုလို့ရှိရင်ရှီဝနတ်မင်းကြီးရဲ့ကိုအင်္ကာကြီးတို့သူတို့ရှစ်ခိုးဖို့ထည့်ထားတာ အဲ့ဒါမသိရှာကြတဲ့ဘုရားဘုရားတချို့ကအမဲဇောကြီးစည်းကြည့်တာဆိုနတ်သူနဲ့တွေ့ပြီးတော့နဖူးလိမ့်ညာတယ်အိန္ဒိယရောက်ရင်မလည်းဘုရားစည်းတွေ့ရအယုဒ္ဓံကုန်းပြီးတော့ရှင်မခိုးကြပါနဲ့ဂျိန်းနေရဲ့အယုဒ္ဓံဟိန္ဒူတွေရဲ့အယုဒ္ဓံဒီမှာအများကြီးရှိနေပါတယ်အကုန်လုံးဖယ်လို့မရသေးဘူးယခုကလည်းယုံညာနဲ့ကိုယ်အင်္ဂါကြီးတော့အဲ့ဒါဝိုင်းအရေးဆိုလို့ဒီဘုရားတဲ့မဟာဗော ွက်ဘူးဇေဒီတော်ဝင်းထဲမှာသူအုပ်တဲ့ကလေးနဲ့အမေနေရာတစ်ခုသာသာပေးထားသေးတယ်ဗျာအဲ့ဒါလေးရှိသေးတယ်လုပ်ပုံများဘာသာတရားဟာဘုရားတော်ပရိသတ်ကြီးကြာရင်စောင့်ရှောက်တဲ့လူကင်းမဲ့ရင်ရောရှက်သွားတယ်နော်ဇနီးတရားခင်းသိစောင့်ရှောက်တဲ့ပုဂ္ဂိုလ်တွေမရှိရင်လမ်းညွန်ပေးမဲ့ခွဲခြားပေးမဲ့ပုဂ္ဂိုလ်တွေမရှိရင်ယောရှေယောရှေပြီးတော့မူလပင်မဟာပြောက်ပြီးတော့နောက်အစာသွင်းတာတွေကလွှမ်းမိုးလာတတ်ပါတယ်နောက်တာအစာသွင်းတာတွေလွှမ်းမိုးရင်တဲ့မူရင်းဘာသာတရားဟာကွယ်ဖို့ဖြစ်တတ်တယ်ဒါကြောင့်ဒီကနေ့သာသနာတော်ကိုထိမ့်သိစောင့်ရှောက်တဲ့နေရာမှာမူလပင်မတွေမပြောက်မပြည့်ရအောင်နောက်တာအစာသွင်းတဲ့အယွက်ဒီကမူလအယိုးကိုမဖုံးမိအောင်တဲ့အရေးကြီးပါတယ်အယိုးကိုအယွက်ဖုံးရင်အယိုးပျောက်တာဒီတိုင်းပဲနောက်တာနောက်တာအသိပြုပြင်းတဲ့အသိအသိအစားအစားတွေသွန်းသွန်းသွန်းသွန်းလာရင်မူရင်းပျောက်ပျောက်သွားတတ်ပါတယ်မူရင်းပျောက်ရင်အဲ့ဒါမကောင်းဘူးဒီတော့ဒီနေရာဘုန်းကြီးတို့ပရိသတ်ဘာသူတော်ကောင်းတို့ဘုရားငါးစုတို့ရဲ့ဘောဓိငါးပင်ဘုရားငါးစုတို့မှန်ငါးပါးအောင်မြင်တော်မူခဲ့တဲ့နေရာဘုရားဂေါတမခொနည်းရဲ့ခொနည်းလီဖလသမဘချမ်းသာတဲ့နေခဲ့တဲ့နေရာဖူးတဲ့တဲ့နေရာမို့လို့ဓသနိယဌာနလို့လည်းခေါ်ပါတယ်သံဝေစရိယဌာနလို့လည်းခေါ်ပါတယ်အာနန္ဒငါဘုရားရဲ့ဌာနတော်ဘာနဲ့ခါစားလိမ့်မှာဩညိဘွာအာနန္ဒဣဒ္ဓဤခယံမြို့ရဲ့အနိကဘောတိပင်ပေါ့ရာအယတ်ဒေသ၌ထတရတောတတကရခေါ်တွင်ငါဘုရားရှင်ကိုရောမြတ်သည်အနုတရတုမကြီးမြတ်လာသောဘောဓိရထမေယသဗ္ဗေညုတဉာဏ်တော်ကြီးကိုပတ်တော်ကောင်းစွာမသိရရှိရောက်ရှိတော်မူခဲ့လေပြီ။ကရိသံဗုဒ္ဓကောင်းစွာထင်တင်းထိုးထွင်းရသိမြင်တော်မူခဲ့လေပြီ။ဣတိပိဤသောရည်ရွယ်၍လည်းပဲတတ္တသရတရားနှင့်ပြည့်စုံသောကုလဗုဒ္ဓသာမြို့ကောင်းသောမြို့ကောင်းသူပေါင်းသူတော်ကောင်းတို့အတွေ့ဒါသနိယမပြတ်မပြတ်ဘူးမြော်တိုက်ပပေသောသံဝေဇ္ဇနီယကုသိုလ်တရားဖြစ်ပေါ်နိုင်သောဌာနဌာနတခုဟူ၍သာလျင်ထတာဘံကောင်းစွာမသွေမှထိုက်ပါပေတော့တည်ဘုန်းကြီးတို့ပရိသတ်များဘယ်နှခုရလဲပထမဓသနိယကဇာတဌာနဒုတိယဓသနိယကဘောဓိဌာနတဲ့ဟုတ်လား gain တတ္တိယဓသနိယကိုဆက်ကြအောင်ဆိုဗျာပြီးအောင်တော့ဟောမှာဖြစ်မှာပဲမပြီးရင်နှစ်ခုကြာနောက်နှစ်ကဆက်ဆိုဟောဒီဘုရားဝဲဆောင်ရွက်တဲ့တက္ကကြီးကြီးကျင့်တတ်ကြမှာမဟုတ်ဘူးသောသောကလည်းလျှောက်ပါတယ်အရှင်ဘုရားနှစ်နှစ်စာတော့ဟောပါတဲ့ဟာဘာလို့လို့နှစ်နှစ်စာဟောရမှာလဲနောက်နှစ်ကမလာပဲနေလို့ရတယ်တဲ့ရရလားနောက်နှစ်ကမလာပဲနေလို့နှစ်နှစ်စာတကာတဲ့ဟောတာပဲမဲနောက်နှစ်ကမလာပဲနေလို့ရရဲ့လားဟွန်းမရရင်လည်းတော်ကြဆိုထင်တယ်ခါတောင်နာပါလေမြတ်စွာဘုရားတရားဟောရင်ခါနာတော့ပြင်မောကမဆင်းဘူးလားအေးဘုန်းကြီးတို့ခါနာရင်ဆင်းမယ်နော်အခုနည်းနည်းနာကျင်စိတ်ပေါက်လာပြီကဲနှစ်ဌာနမှာဇာတဌာနနဲ့ဗောဓိဌာနပြီးပါတယ်နောက်တတိယဌာနတစ်ခုကတော့ဓမ္မစက္ကဌာနပါတဲ့ဣဒာနန္ဒတတ္တဂတိနအနုတ္တရံဓမ္မစက္ကပုတ္တိတံတိအာနန္ဒသတ္တသကုလဗုဒ္ဓသာဓသနိယသံဝေဇနိယဌာနအာနန္ဒကဘယယထံတော်ဘာနေကာသလိမညီဘောအာနန္ဒဣဒာဤဗာရဏတိမြို့ရဲ့တောင်ဘက်နာ6မိုင်လောက်กว่าဝေးတဲ့အရက်ကသာသမီတို့ကိုဘေးမဲ့ပေးထားရဖြစ်သောဣတိပတ္တနာအမိရတဲ့ဝါသာရနာထအမိရတဲ့တောအရ၌ ဒါတာကတိလာတတ္တကရခေါ်တွင်ငါဘုရားရှင်ကိုရောမြတ်ပြေနှုတ်တနာတုမရှိမျက်လာစွာသောဓမ္မစကံဓမ္မစကိုပို့တည်တံလှဲ့လဲတော်မူခဲ့လေပြီ။ကိနသီသံဝိနဝပြမနိနဝဒေဝိနဝမာရိနဝဘေလူပေနဘေဗိမဘေသတ္တဝါတစုံတယောက်ကမှအဘတိဝတ္တိတံပြောင်းမြန်လှံပြီးတော့မပြောနိုင်မဟောနိုင်မလှဲ့လဲနိုင်သော ธรรมเสกังธรรมเสกโกปุฏิตังอภิยะโกรอญะโกรอเรเล่เลวีอิติปิโตยีเวยล้วยแลเวปัตตันตะตระเตยะเนปิสงสอกุละพุทธะตามโยคังตามโยคังทวีปองตุรคังโนอะตั่วฐานะนิยะมะเปะมะเปะผู้เหมี่ยวไถบะภิโตตังเวสนียังกุโตเตยะภิปวะไนโตฐานันฐานะตะคุหุยตาละยิงฐาตะบังกังซวะมะตวยมะไถบะภิโตตะรี ဗုဒ္ဓဂေယဆိုတဲ့ဗောဓိပင်အယက်ကနေပြီးတော့တောင်ဘက်ကိုသွားလိုက်မယ်ဆိုရင်ကီလိုမီတာ155ပါဝေးတဲ့အယက်မှာဗာရဏသီမြို့ဆိုတာရှိပါလေရဲ့ဝရုဏမြင့်တဲ့အာသီဆိုတဲ့မြင့်တဲ့ခုလို့ရယ်စုံတဲ့နေရာမှာတဲထားတဲ့မြို့ကိုဗာရဏသီမြို့လို့ခေါ်တယ်ဝရုဏမြင့်ရယ်အာသီဆိုတဲ့မြင့်ရယ်မြင့်ပဲတစ်ခုလေတိကဝရုဏ နှစ်ကအာသီဝရုဏအာသီအဲ့ဒါပေါက်လိုက်ရင်ဗာရဏသီဖြစ်ပါတယ်။ဓောမြင့်တဲ့ကိုစုံတဲ့နေရာမှာတည်တဲ့မြို့ကိုဗာရဏသီမြို့လို့ခေါ်လျက်ဓောဗာရဏသီမြို့ရဲ့တောင်ဘက်ကိုချောင်းမိုင်လောက်သွားရင်ဘုရားအဆူသူသရေသုံးတော်မူခဲ့တဲ့တောအုပ်ပစ္စည်းကဗုဒ္ဓအဆူသူသရေသုံးတော်မူခဲ့တဲ့တောအုပ်ရဟန္တာအဆူသူသရေသုံးတော်မူခဲ့တဲ့တောအုပ်ဗာရဏသီမှာအုပ်ချုပ်တဲ့ဗြဟ္မတမင်းအဆက်
ပါကောင်ပေါင်းများစွာတွေကိုဘေးမဲ့ပေးတဲ့တော်ကိုတော်မလို့သာရနာထလို့ခေါ်တယ်။သာရဆိုတာကပါကောင်နာထကခုကူရပါကောင်ပေါင်းများစွာတို့ရဲ့ခုကူရတော်ကိုသာရနာထ။အဲ့ဒါဗာရဏသီရောက်တဲ့အခါကျတော့ဘုန်းကြီးတို့ကမေးတယ်မိဂရာဝုံဝေလန်းကသွားတော်လို့ဆိုတော့ကလားတွေမေးမရဘူး။အဲ့ဒီတော့ဗာရဏသီက ကိုရင်လေးကဘုန်းကြီးကိုပြောတယ်ဆရာတော်ကလားတွေဒီလိုမမေးနဲ့ဘယ်လိုမေးရမှာတော့ဆရဏတ်လို့မေးရတယ်တဲ့။ပါရဏာထကနေအဲ့ဒါသူတို့ကအပကိုစတန်ဖတ်ပြီးတော့နာထကတော့နတ်ဆိုဒီလိုအတန်ထွက်ပြီးတော့ဆရဏတ်ဘယ်ကသွားတယ်လဲလို့ဆိုတော့မှအဲ့ဒါကလားတွေကသိသိချာချာပြတယ်။အဲ့ဒါတောင်လမ်းလည်းပြပြီးရောအဲ့ဒီကလမ်းပြတဲ့ကလားတယောက်ကပေးပိတ်ဆံငါချက်တယ်။
ဟာဘာဖြစ်လို့မေးပေးရမှာတော့လမ်းပြပေးတာအဲ့ဒါငါချပေးတယ်မင်းပြတဲ့လမ်းကမသွားဘူးကွာဆိုဘုန်းကြီးတို့ကကိုယ့်ပေါင်းသွားတယ်